Welcome to the Voice of America in Burmese.
ရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်အမေရိကန်ပြည်ထောင်စု Washington DC ကနေ2015ခုနှစ်အောက်တိုဘာလ4ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီမနေ့စီစဉ်မှုကတော့ကျမနန္ဒချမ်းပါရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးတက်ပါ။ဒီမနေ့ခင်သတင်းတွေကိုကိုရဲခေါင်နဲ့အတူကြီးညာပေးမှာပါ။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာနေစည်းမထားဆံဝင်များဖွဲ့ရဲ့စီယုံတုံကိုဘုံကျဲအတိုက်ခတ်ခံခဲ့ရတဲ့အတွက်လူပေါင်း19ဦးသေဆုံးခဲ့ရပါတယ်။စနေနေ့မှာရုရှားကစီးရီးယားနိုင်ငံမြောက်ပိုင်းမှာအကြမ်းဖက်သမားတွေရှိတဲ့နေရာနဲ့တခြားနေရာတွေကိုဘုံကျဲပြီးတိုက်ခိုက်ခဲ့ပါတယ်။ Greek နိုင်ငံ Lesbos ကျွန်းကမပုံပြန်စခန်းကိုရွှေပြောင်းဒုက္ခတွေတပွဲဝဲနဲ့ရောက်လာနေဆဲဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာ
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ NLD ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်စီယုံရေးခီးစဉ်တွင်နိုင်ငံရေးမှာဘာသာရေးကိုအသုံးချနေတဲ့ကိစ္စဘလို့တုံ့ပြန်ဖြေကြားခဲ့ပါသလဲ
နိုင်ငံရေးမှာဘာသာရေးကိုအသုံးချပြီးတော့မှတုံ့ပြန်ရတဲ့ပတ်သက်ပြီးတော့မှမေးပါတယ်เนาะအဲ့ဒီခါမှာတော့ဒေါအောင်ဆန်းစုကြည်ကပြောပါတယ်ပဲဒီအုပ်ချုပ်ပုံအခြေခံဥပဒေမှာ
ဟိုးမှာပါပါမကြခင်မှာအကြောင်းစုံကိုနားဆင်ရပါမယ်ရှင်နိုင်ငံတကာမှာတော့အရှိလေပိုင်းကစစ်ပွဲတွေနဲ့စစ်ဘေးရှောင်ကလေးငယ်တွေရေကုလသမဂ္ဂကဘာတွေတောင်းဆိုလိုက်တလဲဒီအကြောင်းတွေအပါအဝင်အပတ်စဉ်ကဏ္ဍတွေကိုလည်းအခုမနေ့မှနားဆင်ရဖို့ရှိပါတယ်ဒါတွေကိုလည်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲကောင်ကကြီးညာပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာစနေနေ့ကနေစည်းမထားဆံဝင်များဖွင့် MSF ရဲ့စီးရုံတစ်ခု၄ချောင်းကနေဘုံကျဲတိုက်ခိုက်ခံခဲ့ရတဲ့အတွက်ကလေးငယ်၃ဦးအပါအဝင်19ဦးသေဆုံးခဲ့ရတယ်လို့ MSF အဖွဲ့ကြီးကပြောပါတယ်။ Kunduz ကစီးရုံမှာသေဆုံးသူတွေထဲမှာ MSF ကဝန်ထမ်း12ဦးပါပါတယ်။ဒီစီးရုံရှိရာနေရာကိုအာဖဂန်နဲ့ American စစ်ဖက်အရာရှိတွေကိုအတိပေးအကြောင်းကြားထားခဲ့ပြီးတဲ့နောက်မှာကိုပဲမိနစ်30ကြာဘုံကျဲတိုက်ခိုက်မှုတွေဖြစ်ခဲ့တာလို့ MSF ကပြောတာပါ။ American စစ်ဖက်ကတော့ဒီစီးရုံဝန်းနာမှာအာရုံချိန်၄ချောင်းတိုက်ခိုက်မှုတစ်ခုသူတို့လုပ်ခဲ့တယ်လို့ပြောပါတယ်။ American ကာကွယ်ရေးဝန်ကြီး Ashton Carter ကဒီဖြစ်စဉ်မှာထိခိုက်ခဲ့ရသူတွေအားလုံးအတွက်ဆုတောင်းပေးနေကြောင်းနဲ့ဒီကြေကွဲပုံရဖြစ်ရတဲ့ပတ်သက်ပြီးအာဖဂန်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုနဲ့တည်တည်ချာချာစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးဖြစ်ကြောင်းစနေနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါရယ်အာဖဂန်နစ္စတန်ကအမေရိကန်တပ်တွေရဲ့တပ်မှုကြီးဗိုလ်ချုပ်ကြီး John Campbell ကလည်းဒီဖြစ်အသေးစိတ်စုံစမ်းစစ်ဆေးမှာဖြစ်ကြောင်းကတိပေးလိုက်ပြီး Kunduz နဲ့ဝင်းကျင်ကလက်နက်ကိုင်တွေရှိတဲ့နေရာကိုရှင်းလင်းနေတဲ့အာဖဂန်မဟာမိတ်တွေကိုအာဖဂန်နိုင်ငံတဲကအမေရိကန်တပ်တွေကကူညီလာတဲ့အကြံပေးတာတွေဆက်ပြီးလုပ်ပေးမယ်လို့ပြောပါရယ်အာဖဂန်သမ္မတအရှရက်ဂါနီကလည်းအခုလိုတေဆုံဒဏ်ရာမှုဖြစ်ပွားခဲ့တဲ့အတွက်အထူးဝန်ထမ်းကြေကွဲကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ဗိုလ်ချုပ်ကြီးကင်မဲလ်ကမစ္စတာဂါနီကိုဖုန်းဆက်ပြီးတော့ဖြစ်ရအတွက်ရှင်းလင်းခဲ့တဲ့ပြင်ထိခိုက်ရသူအလုံးအတွက်ဝန်ထမ်းကြောင်းပြောတယ်လို့လည်းကြေညာချက်မှာဖော်ပြပါရယ်အာဖဂန်နိုင်ငံကနိုင်ငံတကာချက်ချင်းရေးအဖွဲ့ကြီးကတော့ဒီတိုက်ခိုက်မှုအတွက်ပြင်းပြင်းထန်ထန်ပြစ်တင်ရှောက်ချလိုက်ပြီးအခုလိုဆင်းရုံဖြစ်စေကျန်းမာရေးဆောင်ရှောက်ပေးသူတွေကူဖြစ်စေပြစ်မှတ်ထားပြီးတိုက်ခိုက်တာအတွက်လက်မခံနိုင်ကြောင်းပြောပါရယ် MSF အဖွဲ့ကလည်းအခုလိုဆုတ်ရတဲ့ဖြစ်ရဘာကြောင့်ဖြစ်တယ်ဆိုတာကိုတိကျတဲ့ရှင်းလင်းချက်ချက်ချင်းထုတ်ပြန်ပေးဖို့ကြေညာချက်ထုတ်ပြန်တောင်းဆိုပါရယ
်ရုရှားစစ်လေယာဉ်နဲ့ဟာစနေနေ့ကစီးရီးယားနိုင်ငံမြောက်ပိုင်းကအကြမ်းဖက်သမားတွေခြေကုပ်ယူထားတဲ့နေရာတွေနဲ့အခြားပြစ်မှတ်တွေကိုပုံရိပ်တိုက်ခိုက်ခဲ့ပါတယ်။အခုလိုလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်ရမှာအနောက်နိုင်ငံတွေကထောက်ပံ့ပေးထားတဲ့သဘုံအဖွဲ့တွေကိုအဓိကပြစ်မှတ်ထားပြီးပုံကျဲနေတာဖြစ်တယ်လို့အနောက်နိုင်ငံတွေဘက်ကဝေဖန်မှုတွေရှိနေပေမဲ့လည်းရုရှားနိုင်ငံဟာ IS အစွန်းရောက်အဖွဲ့တွေကိုဆက်ပြီးတိုက်ခိုက်မှုတွေပြုလုပ်သွားမယ်လို့ပြောလိုက်ပါတယ်။ရုရှားနိုင်ငံကကာဝေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်ချုပ်ကြီးအော်ဒရီကာတာပိုလိုနော့ဖ်ကစနေနေ့ကရုရှားသတင်းတောက်တွေကိုပြောကြားခဲ့ရမှာ IS အဖွဲ့ဝင်တွေဟာသူတို့ရဲ့တိုက်ခိုက်မှုကြောင့်ထိတ်လန့်ကြောက်ရွံ့ပြီးအရာရှိတွေတောင်ထွက်ပြေးနေကြတဲ့အကြောင်းနဲ့ကြေးစားတိုက်ခိုက်ရေးသမား600လောက်ဟာစီးရီးယားမြောက်ပိုင်းရာကွာမြို့ကနေထွက်ပြေးသွားကြပြီလို့ဆိုပါရယ်ကျွန်တော်တို့အနေနဲ့ဘုံကျဲတိုက်ခိုက်မှုတွေကိုဆက်လက်ပြုလုပ်ရုံနဲ့မကဘူးအခုတည်းပိုးပြီးပြင်းပြင်းထန်ထန်လှုပ်သွားမှာပါလို့သူကရုရှားသတင်းအေဂျင်စီ RIA ကိုပြောခဲ့ပါတယ်။ရပ်ပိုင်းလောက်ပဲရှိသေးတဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာရန်သူတွေပတ်လည်အဝိုင်းခံနေရတဲ့စီးရီးယားသမ္မတဘာရှာအဲအာဆတ်ကိုအကူအညီပေးတဲ့အနေနဲ့ထိုးစစ်ဆင်တာသာဖြစ်တယ်လို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကပြောပြီးပြစ်တင်ရှုံချခဲ့ပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုအားလုံးရဲ့9000ခန့်နှုန်းကသာ IS အစွန်းရောက်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးတော့ရုရှားလေယာဉ်တွေကျဲကျခဲ့တဲ့ဗုံးအများစုဟာအနောက်နိုင်ငံတွေကထောက်ပံ့ပေးထားပြီးအာဆတ်အစိုးရကိုဖြုတ်ချဖို့ကြိုးပမ်းနေတဲ့သဘုံအဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့ပြည်ထောင်ကာဝေးဝန်ကြီးကပြောကြားခဲ့ပါတယ်။
နိုင်ဂျီးရီးယားနိုင်ငံအဘူဂျာမြို့တော်ကတောက်တကြာနေ့ညပဲဖြစ်ပွားတဲ့ပောက်ကွဲမှုနှစ်ခုမှာအသေးငယ်ဘုံခွဲသူကအမျိုးသားတဦးနဲ့အမျိုးသမီးတဦးနဲ့ဆက်နွယ်နေတယ်လို့ရဲနဲ့မျက်မြင်သက်တွေကပြောပါတယ်။ပောက်ကွဲမှုဟာနန်းညားနဲ့ကူဂျီမြို့တွေနားမှာဖြစ်ပွားခဲ့ပြီးအနည်းဆုံး18ဦးသေဆုံးပြီး40လောက်ဒဏ်ရာရပါတယ်။ကူဂျီမြို့ရဲစခန်းနားကိုမော်တော်ဆိုင်ကယ်တက္ကစီတစ်စင်းရောက်လာခဲ့ပြီးတဲ့နောက်အသက်15နှစ်ရွယ်အမျိုးသမီးတဦးရဲစခန်းနားချင်းကပ်လာချိန်မှာပောက်ကွဲမှုဖြစ်တာပါ။နောက်ဘုံခွဲသူကအမျိုးသားတဦးဖြစ်ပြီးသူဟာဇမ်ဖာရာဇင်းနားကိုရောက်လာခဲ့ပြီးဆိုင်တဆိုင်နားမှာသူလာတဲ့အိတ်ကိုချပြီးမကြခင်မှာပဲအိတ်ပောက်ကွဲသွားတာလို့သတင်းတွေမှာဖော်ပြပါတယ်
။ပြီးခဲ့တဲ့ပတ်ကဆော်ဒီအာရေဗျာနိုင်ငံဟတ်ဖျားဖူးခီးစဉ်တွင်မှလူအုပ်တက်နေပြီလို့တည်ဆုံးခဲ့ရတဲ့အီရန်ဖျားဖူးတွေရဲ့ရုပ်အလောင်းတွေကိုတည်ဆောင်ထားတဲ့ပထမဆုံးလေယာဉ်ဟာတီဟီရန်မြို့ကိုဆက်ရောက်လာပါတယ်။လူအုပ်တက်နေပြီလို့တည်ဆုံးခဲ့ရတဲ့အီရန်ဖျားဖူး464ယောက်အနက်104ဦးရဲ့ရုပ်အလောင်းတွေပါဝင်တဲ့လေယာဉ်ဟာစနေနေ့ကတီဟီရန်လေစိတ်ကိုဆက်ရောက်လာစဉ်မှာအီရန်သမ္မတဟူဆန်ရိုဟနီအပါအဝင်အီရန်ရဲ့အကြီးအကဲအရှိအမြောက်များဟာလေစိတ်မှလာရောက်ဆောင်ဆိုင်နေကြပါတယ်။အီရန်နိုင်ငံဟာဒီဖြစ်ရပ်အတွက်ဆော်ဒီအာရေဗျာနိုင်ငံရဲ့စီမံခန့်ခွဲမှုညံ့ဖျင်းမှုကိုအပြစ်တင်ပြောဆိုခဲ့ပြီးအီရန်နိုင်ငံသားတွေဟာတီဟီရန်မြို့ကဆော်ဒီအာရေဗျာနိုင်ငံတိုင်ယုံအပြင်ဘက်မှာရပ်ပေါင်းများစွာကြောင်ဆန္ဒပြခဲ့ကြပါတယ်။ဆော်ဒီအာရေဗျာနိုင်ငံအနေနဲ့တိတ်ဆုံးသွားတဲ့အီရန်ဖျားဖူးတွေရဲ့ရုပ်လောင်းတွေကိုပြန်ပို့မပေးဘူးဆိုရင်ပြင်းထန်တဲ့လက်တုံ့ပြန်မှုတွေကိုကျင်းဆိုင်ရလိမ့်မယ်လို့အီရန်နိုင်ငံရဲ့ခေါင်းဆောင်အလာတိုလီယာအလီခါမေနီကဒေတာရင်းပြိုင်ဘက်ဖြစ်တဲ့ဆော်ဒီကိုသတိပေးကပြောကြခဲ့ပါတယ်စက်တင်ဘာလ24ရက်နေ့ကဖြစ်ပွားခဲ့တဲ့ဒီဖြစ်ရပ်ဆိုးရဲမှာလူပေါင်း969ဦးထိသေဆုံးခဲ့ရပြီးအများစုဟာအီရန်နိုင်ငံသားတွေဖြစ်ပါတယ
် VOA မြန်မာနိုင်ငံမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Greek နိုင်ငံ Lesbos ကျွန်းကကရာတပတ်မှတ်ပုံတဲ့စခန်းကိုရွှေပြောင်းဒုက္ခသည်တွေတဖွဲ့ဖွဲ့နဲ့ရောက်လာနေပါတယ်။အထုပ်ဘိုးတွေအိတ်တွေပိုက်ပြီးကလေးငယ်တွေကိုလက်ဆွဲထားတဲ့ဒုက္ခသည်အများပြားဟာပြုံးပျော်နေကြတာပါ။ကြီးမားတဲ့လှိုင်းလုံးကြီးတွေကိုဖျက်ပြီးတူရကီဘက်ကနေလှိနဲ့ရောက်လာတဲ့ဒုက္ခသည်တွေအတွက်ဒီစခန်းကပထမဆုံးလာရပါတဲ့စခန်းမှာကျန်းတဲ့နဲ့ရာသီဥတုကလှိငယ်လေးတွေနဲ့အန္တရာယ်ကြီးနေတဲ့ပင်တွေကိုဖျက်ဖို့မသင့်တော်တာမို့တချို့ကလာဖို့မကြိုးစားရဘူးလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောပါတယ်။ဒါပေမဲ့တချို့ကတိတ်မကောင်းတဲ့လှိလေးတွေနဲ့အနေကြီးရဲ့ခီးကိုတွားဖို့စူးစမ်းဆဲပဲလို့လဲဆိုပါတယ်
။စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းမှာဂျပန်နိုင်ငံသားတယောက်တနက်နေ့ပြစ်သက်ခံလိုက်ရတာဟာမိမိတို့လက်ချက်ဖြစ်တယ်လို့ IS အကြမ်းဖက်အဖွဲ့ကကြေညာလိုက်ပါတယ်။အရင်ရက်အနည်းငယ်ကပဲဒါကာမြို့မှာအီတလီနိုင်ငံသားအကူအညီပေးရေးအဖွဲ့လုံသားတအူအသက်ခံရတာဟာလဲသူတို့လက်ချက်ဖြစ်တယ်လို့IS အဖွဲ့ကကြေညာခဲ့ပါသေးတယ်။ရဲတွေပြောကြားချက်အရရန်ကပူခရိုင်ကရွာတရွာမှာမျက်နှာဖုံးစွတ်ထားတဲ့တိုက်ခိုက်သည်သမားတွေဟာမော်တော်ဆိုင်ကယ်စီးနှင်းလာပြီးဂျပန်နိုင်ငံသားဖြစ်တဲ့ကိုနီယိုဟိုရှီကိုပြစ်ခတ်တပ်ပြတ်သွားတာဖြစ်တယ်လို့ဆိုပါတယ်။ဂျပန်နိုင်ငံသားဟိုရှီဟာဒါကာမြို့တော်ကနေကီလိုမီတာ300လောက်ဝေးတဲ့ရန်ကပူခရိုင်မှာရှိတဲ့လေယာစိုက်ပျိုးရေးစီမံကိန်းတစ်ခုမှာအလုပ်လုပ်နေတာဖြစ်ပါတယ်။ဂျီဟတ်အဖွဲ့ရဲ့ online post တွေကိုစောင့်ကြည့်နေတဲ့site စုံစမ်းထောင်းလိုက်ရေးအဖွဲ့ရဲ့ပြောကြားချက်အရ IS အဖွဲ့ဟာအဆိုပါတိုက်ခိုက်မှုအတွက်သူတို့ရဲ့လက်ချက်ဖြစ်ကြောင်း Twitter ပေါ်မှာကြေညာခဲ့တယ်လို့ဆိုပါတယ်ဒီပြောကြားချက်ကိုတီးခြားအတည်ပြုနိုင်ခြင်းမရှိသေးပါဘူးဒါဟာဒါကာမြို့မှာအီတလီနိုင်ငံသားအကူအညီပေးရေးလှုပ်သားတဦးပြစ်တက်ခံခဲ့ရပြီးတပတ်တောင်မပြည့်ခင်မှာပဲခုဖြစ်ရထပ်ဖြစ်ခဲ့တာပါခုဖြစ်ရအတွက်လည်း IS ဘက်ကသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပေမဲ့ Bangladesh အစိုးရကတော့ငြင်းဆန်ပြီးဒီတိုက်ခိုက်မှုကိုတီးခြားဖြစ်ရအတွက်ခေါ်ဆိုခဲ့ပါတယ်မွတ်စလင်ဘာသာဝင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာဘာသာရေးလွှမ်းမိုးမှုကင်းလွတ်တဲ့နိုင်ငံဖြစ်ဂုဏ်ယူပြောဆိုလေးရှိပေမဲ့လွန်ခဲ့တဲ့နှစ်အတွင်းမှာဘာသာရေးလွှမ်းမိုးမှုကိုမခံလို့တဲ့ဘလော့ဂါနဲ့တက်ကြွလှုပ်ရှားသူအနည်းဆုံး10ဦးလောက်ဟာအသက်ခံခဲ့ရပြီးတပ်ဖြတ်ခဲ့သူအစ္စလာမစ်စစ်သွေးကြွတွေကိုထိန်းချုပ်နိုင်မှုရုန်းကန်နေရတဲ့အခြေအနေကိုရောက်ရှိနေပါတယ်
။အင်ဒိုနီးရှားနိုင်ငံမှာတုံးမီရှူအာကနေဆက်နွယ်ပြီးမီးတွေလောင်ကျွမ်းနေတာမို့ထွက်လာတဲ့ထူထဲတဲ့မီးခွန်းငွေ့ဒဏ်ကိုစင်ကာပူမှာပါခံစားနေရပါတယ်။မီးခိုးတွေကြောင့်ခီးသွားလာမှုတွေထိခိုက်နေသလိုကျောင်းတွေကိုပါပိတ်ထားရပြီးအင်ဒိုနီးရှား၊မလေးရှားနဲ့စင်ကာပူနိုင်ငံတွေမှာဒီသတင်းဖတ်တွေအတွင်ကျန်းမာရေးထိခိုက်နေသူတွေပါရှိနေပါတယ်။အခုလိုလေထုညဉ့်ဉန်းမှုကြဲကြဲပြန့်ပြန့်ဖြစ်ပေါ်မှုဟာနှစ်ဆင်လိုလိုဖြစ်နေပြီးအစိုးရအဖွဲ့တွေစီးပွားရေးသမားတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းသမားတွေကြိုးစားနေတဲ့ကြားကအမြဲလိုလိုဖြစ်ပွားနေတာပါ။နိုင်ရိုဘီမြို့ဂျိုဟန်နက်စ်ဘတ်မြို့နဲ့လန်ဒန်မြို့တို့မှာဆန္ဒပြသူတွေဟာဆင်းတဲ့ကြံ့တွေကိုဥကြိုရဖို့အတွက် တပ်ဖြတ်အမဲလိုက်နေတာတွေကိုရက်တံဖို့စနေနေ့ကခြိတက်တောင်းဆိုခဲ့ကြပါတယ်။ဂျိုဟန်နက်စ်ဘတ်မြို့မှာကြံ့ပုံတရံရုပ်ထုကြီးကိုတင်ဆောင်ထားတဲ့မော်တော်ယာဉ်ကနေဆန္ဒပြသူတွေကိုဥဆောင်ခြိတက်ခဲ့ပြီးလန်ဒန်မြို့မှာတော့တက်ကြွလှုပ်ရှားသူတွေဟာစင်ပုံတရံဝတ်စုံတွေဝတ်ဆင်ပြီးဆင်ဆွဲရောင်းဝယ်မှုကိုရက်တံဖို့အတွက်တောင်းဆိုခဲ့ကြပါတယ်။အခုလိုတောင်းဆိုဆန္ဒပြတာဟာအာရှတရဲ့ဒေတာတချို့မှာကြန့်ကြုံတဲ့ဆင်ဆွဲတွေကိုဈေးနှုန်းကြီးကြီးပေးပြီးတရားမဝင်ရောင်းဝယ်နေကြတဲ့ကွန်ရက်အဖွဲ့တွေကြောင့်ကြန့်တဲ့ဆင်ကောင်းရဲ့အလွန်မင်းရော့ကျလာတဲ့အတွက်တကဘာလုံးချီတက်ဖွဲ့လို့စီစဉ်သူတွေခေါ်တဲ့ဆန္ဒပြတောင်းဆိုပွဲကြီးရဲ့တစိတ်တပိုင်းအဖြစ်ပြုတ်လုံနေတာဖြစ်ပါတယ်။အလွတ်သဘောစုစည်းထားတဲ့ပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့တွေဟာအခုစနေတနင်္ဂနွေပြည့်ရက်တွေမှာအမေရိကန်ပြည်ထောင်စုမှလည်းအလားတူချီတက်ပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။
ထိုက်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုလှည့်ပေးပြရစီဒီမနက်တော့ဒေါအောင်ဆန်းစုကြည်ရဲ့ကချင်စီယုံရဲခီးစဉ်နဲ့စပါမယ်ရှင်။ဘာသာရေးကိုနိုင်ငံရေးစီယုံမှုအတွက်တုံးချနေကြတာဟာဖွဲ့စည်းပုံခြေခံဥပဒေနဲ့ဆန့်ကျင်တဲ့လုပ်ရဲဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။မိုးကောင်းမျိုးလူဒုနဲ့တွေ့ဆုံတဲ့နေရာမှာပရိသတ်ရဲ့မေးမြန်းချက်ကိုဖြေကြားရင်းနဲ့ပြောဆိုခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ကချင်ပြည်နယ်စီယုံရေးခီးစဉ်အဖြစ်စက်တင်ဘာလ2ရက်နေ့မှာမြကြီးနားမြို့ကိုရောက်လာခဲ့တဲ့ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာနယ်ပိုင်းခေမာတီဝန်ဖုန်းတော်ကြီးအကြောင်းကဆရာတော်တွေကိုဂါရဝပြုခဲ့ပြီးနောက်မြကြီးနားမြို့ YMCA မှာဖွင့်လှစ်ထားတဲ့တရားဥပဒေစိုးမိုးရေးရုံးဖွင့်ပွဲကိုတွားရောက်ခဲ့ပါတယ်။အဲဒီကတဆင့်မနေ့17ရက်ခွဲမှာမိုးကောင်းမြို့ကိုတွားရောက်ခဲ့ပြီးနေ့လယ်17ရက်လောက်မှာမိုးကောင်းမြို့ကန်တွေကိုတွေ့ဆုံဟောပြောခဲ့ပါတယ်။မြန်မာနိုင်ငံမှာအဂတိလိုက်စားမှုလက်စားမှုတွေပေါများနေတာကြောင့်ဒီကိစ္စကိုဘယ်လိုဆောင်ရွက်သွားဖို့ရှိပါသလဲလို့မိုးကောင်းမျိုးကန်တွေကဒေါအောင်ဆန်းစုကြည်ကိုမေးမြန်းတဲ့အခါ NLD ပါတီအနိုင်ရခဲ့ရင်တန်ရှင်းတဲ့အစိုးရတရက်ဖြစ်လာအောင်လုပ်သွားမယ်လို့ပြန်ဖြေကြောင်း NLD ပါတီကချင်ပြည်နယ်စီယုံရေးတာဝန်ခံဒေါ်ကျူကျူတန်းကအခုလိုပြောပြပါဗျာ။
အခွ
င့
်အရေးမှာလက်စားပြီးတော့မှအားလုံးကတရားမျှတမှုကျင်းပနေတဲ့အပေါ်မှာ PPA ကမေးလာတယ်လေ။ဒီလက်စားမှုတွေပျက်အောင်လုပ်ပေးနိုင်မလားဆိုတော့မိကုံထုတ်လိုက်တဲ့အတွက်ကြောင့်မို့လို့အဲ့ဒီအခါမှာလူဟာလူတဘာဝရှိတဲ့အတွက်ကြောင့်မို့လို့လုံးဝကင်းစင်မယ်လို့တော့အာမမခံနိုင်ဘူးဒါပေမဲ့ဆန့်ရှင်းတဲ့အစိုးအရာတရက်ကိုတော့ NLD ကဖွင့်သိနိုင်မှာဖြစ်တယ်ဒါကြောင့်မို့လို့ NLD ကိုမဲပေးပါဆိုပြီးတော့မှပြောပါတယ
်မြန်မာနိုင်ငံမှာကချင်ပြည်နယ်ဟာတဘာဝတယံဇာတဘောကျွေဝတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်ကချင်ပြည်သူတွေကတော့တယံဇာတရဲ့အကျိုးကျေးဇူးကိုမခံစားရတာကြောင့်ဒါနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ရမှာလဲဒေါအောင်ဆန်းစုကြည်ကဖြေကြားသွားကြောင်းဒေါ်ကျူကျူတန်းကရှင်းပြပါတယ
်။တယံဇာတတွေနဲ့ချမ်းသာတဲ့ကျမတို့နိုင်ငံမှာပြည်သူတွေဟာဒီတယံဇာတရဲ့အကျိုးကိုမခံစားရဘဲနဲ့ဆင်းရဲနေတယ်နော်။ဒီလိုမဖြစ်ရအောင်နော်။ဒီတယံဇာတတွေကိုနော်ကောင်းမွန်စွာအသုံးချနိုင်ဖို့အသုံးချတတ်ဖို့နော်။ပညာရဲ့အဆင့်အတန်းကိုမြင့်မားအောင်လုပ်ဖို့အတွက်ကအစိုးရအဖွဲ့ဖွဲ့စည်းနိုင်ရလို့ရှိရင်ဒါကိုလုပ်မှာပါဆိုတာပြောပါလေ
ရွေးကောက်ပွဲမတိုင်ခင်အခုလိုကာလမြန်မာနိုင်ငံဒေသတချို့မှာဗုဒ္ဓဘာသာရေးခေါင်းဆောင်တချို့ကနိုင်ငံရေးမှာဝင်ရောက်ဆွတ်ဖက်နေတာရှိနေတဲ့ကိစ္စအပေါ်မှာလည်းမိုးကောင်းဒေသကံတွေကဒေါအောင်ဆန်းစုကြည်ကိုမေးခွန်းထုတ်ခဲ့ကြပါတယ်ဒါနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘယ်လိုဖြေကြားခဲ့တယ်လဲဆိုတာကိုဒေါ်ကျူကျူတန်းကပြောပြပါတယ်
ကတော့မိုးကောင်းမှာတော့ဘာသာရေးကိစ္စလည်းမင်းပါတယ်เนาะဒီနိုင်ငံရေးမှာဘာသာရေးကိုလာပြီးအသုံးချပြီးတော့မှလုပ်နေရတဲ့ပတ်သက်ပြီးတော့မှမင်းပါတယ်เนาะအဲ့ဒီအခါမှာတော့ဒေါ်ဆန်းစုကြည်ကပြောပါတယ်ဝယ်စီအုပ်ချုပ်ပုံအခြေခံဥပဒေမှာကိုမှဘာသာရေးနဲ့နိုင်ငံရေးကိုရောထွေးမှုမပြုရဘူးအသုံးမချရဘူးဆိုတာပါပါတယ်တဲ့ဒါကြောင့်မို့လို့တဲ့เนาะဒီလိုလုပ်နေတာဟာတဲ့เนาะဥပဒေနဲ့မကိုက်ညီပါဘူးတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အဲ့တော့ပြန်လေပေါ့နော်ပြန်လေပြီးဖြေပါဖို့တိုက်ခိုက်ဖို့ဆိုတာမျိုးတွေဟာပေါ့နော်နိုင်ငံရေးတရားဟောတဲ့အခါမှာဘာဘာကြီးနဲ့ပတ်သက်ပြီးပြောရတာတွေဟာဥပဒေနဲ့အဲမညီဘူးတဲ့နော်ဒီလိုမျိုးပြောပါတယ
်မိုးကောင်းမျိုးကနေမွန်းလွဲတနအီခွဲလောက်မှာထွက်ခွာလာတဲ့ဒေါအောင်ဆန်းစုကြည်ဟာဟိုပင်မြို့မှာခီးတစ်ထောက်နားခဲ့တယ်လို့မိုးညင်းမြို့မှာညအိတ်ရန်နာမှာဖြစ်ကြောင်းသိရပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်ရှင်အခုမြန်မာသတင်းဆောင်မတွေကိုခဏထားပြီးတော့အရှေ့လေပိုင်းကစစ်ပွဲတွေနဲ့စစ်ဘေးရှောင်ကလင်းငယ်တွေရဲ့အခြေအနေကိုကြည့်အောင်ပါဆီးရီးယားပြည်ရင်းပဋိပက္ခတွေနဲ့တခြားစစ်ဖြစ်နေတဲ့ နိုင်ငံတွေကနေထွက်ပြေးတိမ်းရှောင်လာကြတဲ့ကလေးငယ်တွေကိုအပြည့်အဝကကွယ်ပေးဖို့အတွက်ဥရောပသမဂ္ဂအနေနဲ့ချက်ချင်းအရေးတယူဆောင်ရွက်ပေးဖို့ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF ကတောင်းဆိုလိုက်ပါတယ်ကလေးငယ်တွေဟာအားနည်းတဲ့သူတွေဖြစ်တဲ့အတွက်ညှဉ်းပန်းနှိပ်စက်တာတွေနဲ့အတုံးချခံရတာတွေပိုခံရတယ်လို့ UNICEF ကပြောပါတယ်။ VOA သတင်းတော်လီဇာရှလိုင်းရဲ့ဂျနီဗာကနေပေးပို့ထားတဲ့သတင်းလွှာကိုမတ်ရှာဖောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဒီနေ့အတွင်းဥရောပမှာခူလုံခွင့်တောင်းခံတဲ့ရွှေ့ပြောင်းဒုက္ခတွေ၄ပုံတပုံဟာကလေးငယ်တွေဖြစ်ကြတယ်လို့ UNICEF ကပြောပါတယ်။2015ခုနှစ်ရဲ့ပထမ6လအတွင်းဥရောပမှာခူလုံခွင့်တောင်းခံတဲ့ရွှေ့ပြောင်းဒုက္ခသည်တွေထဲက 36,000 ဟာကလေးငယ်တွေဖြစ်ကြတယ်လို့ UNICEF ရဲ့အစီရင်ခံစာမှာဖော်ပြထားပြီးသူတို့တွေအများစုဟာဆီးရီးယားပြည်တွင်းဆဲကနေထွက်ပြေးလာကြသူတွေဖြစ်ပြီးအီရတ်နဲ့အာဖဂန်နစ္စတန်ကလာတဲ့သူတွေလည်းပါဝင်ပါတယ်ဆီးရီးယားကပဋိပက္ခ9နှစ်နောက်ပိုင်းအဲ့ဒီစစ်ပွဲဟာဥရောပကမ်းခြေဘက်ကိုတဖြည်းဖြည်းကူးလာနေတယ်လို့မြောက်အာဖရိကနဲ့အရှေ့အလယ်ပိုင်းဆိုင်ရာ UNICEF ရဲ့ဒေတာအတွင်းအကြီးအကဲပီတာဆလမန်ကပြောပါတယ်။ဆီးရီးယားပြည်သူတွေဟာသူတို့ရဲ့မိခင်နိုင်ငံကနေဘာကြောင့်ထွက်ပြေးလာကြရသလဲဆိုတာသတိရနေဖို့အရေးကြီးလိုအပ်တယ်လို့ UNICEF အကြီးအကဲကဆိုပါတယ
်။ Especially for the children, it's becoming a living hell. We know that millions of people are now living under siege.Water is being deliberately cut off to population centers.
Education. ဒါပြင်ကလေးငယ်တွေကိုသူတို့ထွက်ပြေးလာတဲ့လမ်းခီးတစ်လျှောက်လုံး၊ယာယီခိုလုံးဖြတ်သန်းတဲ့တိုင်းပြည်တွေကနေနောက်ဆုံးသူတို့သွားဖို့ရည်ရွယ်တဲ့နိုင်ငံတွေစီရောက်တဲ့အထိအတုံးချခံရမှုတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေကနေအကာအကွယ်ပေးရပါမယ်။ကျွန်တော်တို့အထူးစိုးရိမ်တာကတော့ဥပမာလစ်ဗျားလိုနိုင်ငံမျိုးပြီးတော့တခြားပဋိပက္ခဖြစ်နေတဲ့တိုင်းပြည်တွေဟာလူကုန်ကူးမှုနဲ့ဥရောပအထိရွှေ့ပြောင်းဒုက္ခတွေတွေဖြစ်လာရောက်တဲ့အဓိကနေရာတွေဖြစ်လာနေပါတယ်။
လေချောင်းတိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေသေချာကြရတယ်လို့တေးရပါဒဏ်ရာတွေလည်းရရှိခဲ့ကြတယ်လို့မစ္စတာဆာလမန်ကပြောပါတယ်။အသက်၈နှစ်အောက်ထက်ငယ်တဲ့ကလေးယောက်ျားလေးတွေကိုလည်းအတင်းအဓမ္မစစ်သားတွေစုဆောင်းတာတွေရှိတယ်လို့သူကဆိုပါတယ်။ကလေးမိန်းကလေးတွေဆိုရင်လည်းအရွယ်မရောက်ခင်အတင်းအဓမ္မလက်ထခိုင်းတာတွေနဲ့ရင်ဆိုင်နေရတယ်လို့လိန်ကျေးကျွန်တွေဖြစ်အုံချခံနေရပါတယ်။ဆီးရီးယားနိုင်ငံဟာပဋိပက္ခတွေနဲ့ဒုက္ခရောက်နေတဲ့တိုင်းပြည်ဖြစ်လာနေတယ်လို့ကလေးငယ်တွေအတွက်လည်းအန္တရာယ်ကြီးမားပြီးစစ်တမ်းခံနေရတဲ့မျိုးဆက်နိုင်ငံတနိုင်ငံဖြစ်လာနေတယ်လို့လည်းဆိုပါတယ်။ရွှေ့ပြောင်းဒုက္ခတွေကိုကာကွယ်ပေးတဲ့လုပ်ငန်းတွေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့ဥရောပနိုင်ငံတွေအနေနဲ့အရေးတူလှုပ်ပေးရမယ့်အရာဖြစ်တယ်လို့မစ္စတာဆာလမန်ကပြောပါတယ်။ဥရောပနိုင်ငံတွေအနေနဲ့သူတို့ရဲ့ခူလုံခွင့်တောင်းခံတဲ့မူဝါဒတွေထဲမှာကလေးငယ်တွေကိုအဓိကထားဦးစားပေးရမယ့်စင်းထဲမှာထည့်တွေ့ရမယ်လို့လည်းဆိုပါတယ်
။ As well as that, we need to ensure that all along the journey from the points of origin through the transit countries
အထူးသဖြင့်ကလေးငယ်တွေအတွက်ကတော့ဒါဟာဒုက္ခတွေလို့ဖြစ်လာနေပါတယ်။တန်းနဲ့ချီတဲ့လူတွေကစစ်တပ်အဆောင်ချက်တွေရဲ့ဝိုင်းရံထိန်ချုပ်မှုအောက်ကနေနေနေရတယ်ဆိုတာကိုကျွန်တော်တို့သိကြပါတယ်။လူရည်အများပြားရှိတဲ့နေရာမှာရေတွေကိုတမင်တကာဖြတ်တောက်ထားသလိုသူတို့ရဲ့ပုဂ္ဂိုလ်ရေးပညာရေးနဲ့အခြေခံကျန်းမာရေးလိုအပ်ချက်တွေဆိုရင်ပိုပြီးတော့ပြတ်မှတ်ထားခံနေရပါတယ်
။တစ်ဆက်တည်းမှာပဲ Greece, Italy နဲ့ Hungary နိုင်ငံမှာရှိတဲ့ဒုက္ခသည်ပေါင်း 36,000 ကိုတခြားဥရောပနိုင်ငံတွေစီပို့ဆောင်ဖို့ဥရောပသမဂ္ဂရဲ့အစီအစဉ်ကိုကုလသမဂ္ဂအေဂျင်စီကကြိုဆိုလိုက်ပါတယ်။ဒါပေမဲ့ဒီအစည်းအဝေးဖြစ်မြောက်ဖို့အတွက်အဲ့ဒီနိုင်ငံ၃နိုင်ငံကဒုက္ခသည်တွေကိုအတိအမှပြုပေးတဲ့နေရာတွေအလင်းစလိုဖွင့်ပြီးလှုပ်ဆောင်ပေးရမှာဖြစ်တယ်လို့ UNHCR ကပြောပါတယ်ရှင်
ဒီအွေမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနင်္လာကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္လာကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကို Washington DC ကနေတိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။အရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်စီစဉ်ကိုနားဆင်ကြရမှာပါ။မြမပြည်ကိုပေးတဲ့နိုင်ငံသားအကူအညီရဲ့အကျိုးသက်ရောက်မှုကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြထားပါတယ်ရှင်။
နိုင်ငံခြားက၎င်းပေးရတဲ့ထောက်ပံ့ငွေအတိုးမကြီးဝဲချေးတဲ့ငွေနဲ့အသက်ပညာကူညီထောက်ပံ့မှုဟာနိုင်ငံခြားအကူအညီဖြစ်ပါတယ်။ဒါပေမဲ့မြန်မာပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်နိုင်ငံခြားကအကူအညီပေးရမှာအရင်ဆုံးအကျိုးခံစားရသူတွေဟာဗိုလ်ချုပ်ကြီးတွေနဲ့ခရိုနီသထွေးတွေဖြစ်နေတာတွေ့ရပါတယ်။အမေရိကန်အစိုးရရဲ့လူမှုရေးအကူအညီကိုအကောင့်ထည့်ဖော်နေတဲ့ Development Alternative Company ဟာထောင်လိုင်းရေးဟောင်းဗိုလ်ချုပ်ခင်ညော့မိသားစုပိုင်တဲ့အိမ်ကိုတစ်လဒေါ်လာ9000နဲ့ငှားမိတဲ့အဖြစ်ဟာအမေရိကန်ရဲ့အကူအညီပေးစီမံကိန်းကိုနာမည်ပြစီပါတယ်။ဗိုလ်ချုပ်မှူးကြီးတန်းရွှေလက်ထက်ကလက်စားလို့နာမည်ကြီးတဲ့ဝန်ကြီးဗိုလ်ချုပ်ကြီးညွန့်တင်ရဲ့သုံးသပ်တိုက်ကိုတစ်လဒေါ်လာ18000ပေးပြီးကုလသမဂ္ဂ UNICEF ကလေးတငယ်ရံမုံငွေအဖွဲ့ကငှားတာဟာလေနိုင်ငံခြားအကူအညီကိုအခွင့်တူးကစစ်ဘူရီအရင်ဆုံးအကျိုးခံစားရတဲ့ဥပမာဖြစ်ပါတယ်။ကလေးတွေကိုအကူအညီမပေးခင်ဗိုလ်ချုပ်ဟောင်းဥညွတ်တင်ကိုအရင်ဆုံးပေးရတဲ့သဘောဖြစ်ပါတယ်။တစ်နှစ်ကိုဒေါ်လာ1,000ကျော်ပေးပြီးခုနှစ်နဲ့ငှားတာဖြစ်ပါတယ်။ဒေါ်လာ1,000ကိုရင်ကလေးတငယ်3,000ကိုကာဝယ်ဆေးထိုးပေးနိုင်ပါတယ်
။ရန်ကုန်မြို့ကအိမ်ကြီးအိမ်ကောင်းတွေကိုဗိုလ်ချုပ်နဲ့ခရိုနီတွေပိုင်ကြတာများပါတယ်။သူတို့ကလည်းဆွေမျိုးအမည်နဲ့စောက်ထားတာမို့ပန်းရှင်အစ်စ်ကိုတိဖို့မလွယ်ပါဘူးဥပမာကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတစ်လဒေါ်လာ8000ပေးပြီးငှားထားတဲ့အိမ်ဟာဘယ်သူပိုင်မှန်းမသိရပါဘူးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပိုင်တယ်လို့သတင်းထွက်လို့စုံစမ်းတဲ့အခါပန်းရှင်ဟာဒေါ်ခင်နွယ်မှာထွန်းဖြစ်နေတယ်လို့နိုဝင်ဘာ12ရက်နေ့ထုတ် EP သတင်းမှာဖော်ပြပါတယ်ဒေါ်လာ10,000ကျော်ထောက်ပံ့မဲ့ EU ဥရောပနိုင်ငံများအဖွဲ့ဟာလည်း Asia World ကုမ္ပဏီပိုင်တဲ့လှဲဒန်းစင်တာမှာတစ်လဒေါ်လာ8000ပေးပြီးရုံးဖွင့်ထားရပါတယ်ဥစ္စာပစ္စည်းပိုင်ဆိုင်မှုကိုကြေညာခိုင်းပေမဲ့စစ်ဘူပိုင်ပစ္စည်းကိုဆွေမျိုးနာမည်နဲ့မှတ်ပုံတင်ထားရင်ကြေညာစရာမလိုတဲ့သဘောဖြစ်ပါတယ်
။ရန်ကုန်မြို့မှာရုံးဖွင့်ရင်ခရိုနီနဲ့ဗိုလ်ချုပ်ပိုင်အဆောက်အဦတွေနဲ့မကင်းနိုင်တယ်လို့ဖြစ်နေပါတယ်။ဒါကြောင့်ကမ္ဘာ့ဘဏ်ရဲ့တွဲဖက်အဖွဲ့ဖြစ်တဲ့ International Finance Corporation IFC ဟာထိပ်တန်းဟိုတယ်ရုံးအဆောက်အဦနဲ့စီးပွားရေးလုပ်ငန်းအဆောက်အဦတည်ဆောက်ဖို့စီမံကိန်းချထားတာဖြစ်ပုံရပါတယ်။ဒီစီမံကိန်းအကောင့်တွေပေါ်လာရင်ဗိုလ်ချုပ်ပိုင်ခရိုနီပိုင်အိမ်တွေကိုအားကိုးစရာမလိုတော့ဘဲကမ္ဘာအဆင့်တန်းမီရုံးနဲ့လုပ်ငန်းအဆောက်အဦတွေမှာအပြည့်အစုံရအဖွဲ့အစည်းတွေရုံးဖွင့်နိုင်မယ့်သဘောဖြစ်ပါတယ်။တရုတ်အမျိုးသား Search Bank ပိုင်တဲ့ရောမဘဏ်ကို IFC ကဒေါ်လာ30,000ချေးထားတဲ့ကိစ္စဟာလည်းအစုံအလင်မတိရလို့အငင်းပွားစရာဖြစ်နေပါတယ်။ Honduras နိုင်ငံမှာအကြမ်းစာဆုံးတတိယကို IFC ကငွေချေးလို့ပြဿနာဖြစ်ခဲ့ပူပါတယ်။
နိုင်ငံခြားအကူအညီရရှိမှုနဲ့သုံးစွဲမှုမှာပွင့်လင်းမြင်သာမှုရှိရေးနဲ့ထျောက်ရေးအတွက်2013မှာနေပြည်တော်သဘောတူချက်ကိုရယူပါတယ်။ဗမာအစိုးရနဲ့ဖွံ့ဖြိုးမှုမိတ်ဖက်တွေအတူတကွရေးဆွဲတဲ့သဘောတူချက်ဖြစ်ပါတယ်။နိုင်ငံခြားအကူအညီကိုမှတ်တမ်းတင်ဖို့ဖန်တီးထားတဲ့ website ကိုမုံဟင်းကလို့အမည်ပေးထားပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကစပြီးမုံဟင်းက website ဟာအသက်ဝင်လာပါတယ်။နိုင်ငံခြားအကူအညီတွေကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့မှတ်တမ်းတင်ထားတာတွေ့နိုင်ပါတယ်။အချိန်မီသတင်းမပို့နိုင်တဲ့အလူရှင်အချို့ရှိပေမဲ့နိုင်ငံသားအကူအညီ80ရာခိုင်နှုန်းကိုမှတ်တမ်းတင်နိုင်ပါတယ်။2011ကစပြီးကူညီဖို့ကတိပြုထားတာဒေါ်လာတန်ပေါင်း 9,000 ကျော်ရှိပြီးဂျပန်နိုင်ငံကတင်ဒေါ်လာတန်း 2,000 ကူညီမဲ့အစီအစဉ်ဖြစ်ပါတယ
်။နိုင်ငံသားအကူအညီရရှိပုံနဲ့သုံးစွဲပုံကိုစုံစုံလင်လင်ပြရလေးလေးပြည်သူလူထုအတွက်အသုံးပြုမပြုသိနိုင်လေးလေးဖြစ်ပါလေ။နိုင်ငံသားအကူအညီမှာလူစွမ်းရည်တိုးတက်ရေးကိုဦးစားပေးလာတာတွေ့ရပါလေ။အစိုးရအမှုတမ်းလောကဟာလှုပ်ရည်ကန်ရည်နေကြပြီမဲ့လက်တွဲလှုပ်လို့ရသေးတယ်လို့အလူရှင်အဖွဲ့အစည်းနဲ့နိုင်ငံတွေကယူဆပါတယ်။ဒါကြောင့်အစိုးရအမှုတမ်းစွမ်းရည်မြင့်တင်ဖို့ရည်ရွယ်ပြီးကမ္ဘာ့ဘဏ်ကဒေါ်လာ80,000ထောက်ပံ့ထားပါတယ်။အသွင်ကူးပြောင်းရေးအောင်မြင်ဖို့နဲ့ပြည်သူထောက်ခံမှုရရှိဖို့အတွက်အစိုးရအမှုတမ်းတွေစွမ်းရည်ရှိဖို့လိုပါတယ်။ဒီချိန်ထဲမှာပဲပုဂ္ဂလိကလုပ်ငန်းကဏ္ဍမှာလည်းစွမ်းရည်ထက်မြက်လာပြီးနိုင်ငံဖွံ့ဖြိုးရေးမှာပါဝင်လာနိုင်ဖို့လိုပါတယ်။ဝင်ကြီးဌာနမှာစစ်ဘော်တွေများနေတာဟာစွန့်ရင်ကြာစင်းတဲ့အချက်ဖြစ်ပါတယ်။စစ်ဘော်ကိုဖေရှားလိုက်တာနဲ့လုပ်ရည်ကံရည်ရှိတဲ့အမှုတမ်းတိုးပွားလာတာတွေ့ရတယ်လို့ Kyoto Sangyo Tech တို့ကပမောက်ခ Patrick Stratford ရဲ့လေ့လာချက်မှာဖော်ပြထားပါတယ်။အလူရှင်အဖွဲ့အစည်းတွေဟာစစ်ဘော်လူတွေဝင်ကြီးနဲ့မဆက်ဆံလို့ပဲသူ့ဝင်ကြီးသို့မဟုတ်အရာထမ်းတွေနဲ့သာဆက်ဆံလို့ကြတယ်လို့ဆိုပါတယ်။စစ်ဘုံနဲ့စစ်ဘုံလူရက်တွေဥဆောင်ပြီးအသွင်ကူးပြောင်းလို့မရနိုင်ကြောင်းလူစွန့်ရင်မြင့်တင်ဖို့အကူအညီပေးနေသူတွေကသဘောပေါက်နေပြီဖြစ်ပါတယ်ခင်ဗျာ
ဦးအောင်ခင်စီစဉ်တင်ဆက်တဲ့မြမရေသုံးသက်ချက်စီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် အခုဆက်ပြီးတနင်္ဂနွေမနက်တိုင်းတင်ဆက်နေကြဖြစ်တဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာအရှိကိုထုတ်လွှင့်ပေးပါမယ်။ဒေါ်လာလတန်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။ဒီတွင်ပါ English American Style Gundam မှာတခုခုကိုပြုလုပ်တယ်လို့ဒီပြရတဲ့ act ကိုအချိန်ခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
caught in the act
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက caught caught ကမိတာ in ကအထဲမှာ the act the act ကလောက်ရတခုဆိုတော့စုစုခုခုရဲ့တရားအသေးပေကတော့တခုခုကိုပြုလုပ်နေတုန်းမိတာဖြစ်ပါတယ်ဒီသုံးရဲ့ idiom အသေးပေကလည်းရှင်းပါတယ်အထူးသဖြင့်လူများမသိစေခြင်းလို့ခိုးလုပါမှလုံတုံးလုတ်ခိုက်လက်ပုလက်ကျမိတာကိုဆလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The thieves were caught in the act of trying to break into the home
အိမ်နဲ့ပေါက်ထွင်းဖို့ကြိုးစားနေတဲ့သခိုးတွေကိုလက်ပုလက်ကျမိတော့တာပါပဲလို့ဒီပေရပါတယ်
The thieves were caught in the act of trying to break into the home.
ခုဆက်လက်တင်ပြပေးမှာကတော့
clean up one's act.
ဖြစ်ပါတယ်။စာလုံးပေါင်းက clean clean up up clean up ကရှင်းပြတာ one apostrophe s one's ကတူတယောက်ရဲ့ act act ကလို့ရဆိုတော့သကုခုရဲ့တရိုက်ဒီပဲကတော့ကိုလိုရက်ကိုကိုပြန်ပြီးရှင်းတာပေါ့ idiom ဆိုရဲသွေးပိုက်ဒီပဲကလည်းတိတ်မကွာထားပါဘူးကိုလှုပ်ထားတဲ့ပြဿနာကိုကြောင့်ဖြစ်လာတဲ့ပြဿနာကိုတာဝန်ယူဖြေရှင်းပေးဖို့ဖြစ်ပါတယ်ဒီနေ့တော့မဟုတ်မဟုတ်တွေလှုပ်ထားရင်အဲ့ဒီမဟုတ်တာတွေကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေကိုဖြေရှင်းပေးဖို့ပဲဖြစ်ပါတယ်ဒါအပြင်အကျဉ်းဆိုးရှိတဲ့လူတူအနေနဲ့လည်းအဲ့ဒီအကျဉ်းဆိုးကိုဖျောက်ပြီးစိတ်သစ်လူသစ်ဖြစ်အောင်လုပ်ဖို့ရာကိုလုတ်ခဲ့တဲ့မဟုတ်မဟုတ်တွေကိုရပ်တန့်ပြီးဖြည့်ရှင်းပေးဖို့အပြင်ရှေ့မှာလည်းအကောင့်ဘက်ကိုလမ်းလျှောက်ဖို့ဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Hope ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Tom was warned to clean up his act or get fired
Tom နိနေသူ့ရဲ့လက်ခံနိုင်စရာမရှိတဲ့အပြုအမူတွေကိုပြင်းရင်ပြင်းမပြင်းရင်တော့အလုတ်ထုတ်ခံရမယ်လို့သတိပေးခြင်းခံခဲ့ရတယ်လို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Tom was warned to clean up his act or get fired.
ခုနောက်ဆုံးတင်ပြပြီးမှာကတော့
Act one's age.
ဖြစ်ပါတယ်။စာလုံးပေါင်းက act act ကပြုလုပ်တာ one apostrophe s one's ကဒီဥတယောက်ရဲ့ age age ကအသက်ဆိုတော့စကားဖြူရဲ့တိုက်ရိုက်ဒီပဲကတော့ကိုအသက်နဲ့အညီပြုမှုပါပေါ့ဒီသုံးရဲ့ idiom အသေးပဲကလည်းရှင်းပါတယ်ကျမတို့မြန်မာမှာကိုအသက်ရွယ်နဲ့လိုက်အောင်နေထိုင်မှုလူကြီးဆန်းဆန်းနေဖို့ပြောတာနဲ့ဆင်တူပါတယ်ဘန်စကာအရာတော့ဒီနေ့တော့အသက်ချီးပြီးကလေးကလားမဆမ်းဖို့ပြောတယ်လို့ဆိုနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Hope ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe stop being silly and act your age people are laughing at you
Joey, မင်းအသက်ရွယ်နဲ့လိုက်အောင်နေစမ်းပါကွာ။ပိုးကြောင်ကြောင်လုံမနေနဲ့။လူတွေမင်းကိုယီနေကြပြီလို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Joe, stop being silly and act your age. People are laughing at you.
ဒီတိမ်ပါ Echo ချခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
Caught in the act to clean up your act, act one's age.
တို့ဖြစ်ကြပါတယ်။နောက်တွင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတန်စီစဉ်တင်ဆက်တဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာရှေ့ကိုနားလေ့လာခဲ့ကြရတာဖြစ်ပါတယ်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကို Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြာခင်မှာတော့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်နားဆင်ရဖို့ရှိပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ရှင်တို့ခုနဆင်နေကြရတာက VOE မြန်မာပိုင်းစီစဉ်အော်တိုဘာလ4ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ40ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမဲ့စီစဉ်မှာတော့စနေနေ့ညကတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာပါ။ဒီစီစဉ်မှာမြန်မာဆိုရနဲ့တိုင်းသားလက်နက်ကိုင်တွေကြားတနိုင်ငံလုံးပြစ်ခတ်ရဆဲရေးအခြေအနေငင်းငယ်ရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဆွေးနွေးထားကြတာဖြစ်ပါတယ်။ကိုသားညုံကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။စနေညပိုင်းဒဲအလီလိုက်စီစဉ်ကနေပြီးတော့ချိုးပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာဆွေးရကနေပြီးတော့ပြင်ဆင်နေတဲ့တနိုင်ငံလုံးဆိုင်ရာပြစ်ခတ်ရစေးသဘောတူညီချက်ကိစ္စဖြစ်ပါတယ်။ဒီ NCA လို့ခေါ်တဲ့တနိုင်ငံလုံးဆိုင်ရာပြစ်ခတ်ရစေးသဘောတူညီချက်တွေဒီမြန်မာဆွေးရနဲ့တိုင်းသားတွေကြားထဲမှာအာကျွန်တော်နှစ်ပြောမှဆိုရင်3-4နှစ်လောက်ကိုဇက်တိုက်ဆွေးနွေးညှိနှိုင်းလာပြီးမဲ့အခုနောက်ဆုံးချိန်မှာတော့မြန်မာဆွေးရဘက်ကတချို့တိုင်းသားဖွဲ့စည်းတွေလက်နက်ကင်ဖွဲ့စည်းတွေကိုလက်မခံဘူးဆိုတဲ့အခြေခံပေါ်မှာလည်းပါပါတယ်ဒီအခြေခံပေါ်မှာမူတည်ပြီးတော့တခြားကိုလက်ချက်တွေပေါ်မှာမူတည်ပြီးတော့တိုင်းသားအဖွဲ့10ဖွဲ့ကပဲဒီ NCA ကိုလက်မှတ်ထိုးမယ်ကျန်တဲ့ဖွဲ့တွေကတော့မထိုးဘူးဆိုတဲ့အခြေအနေမျိုးဖြစ်သွားပါတယ်ခင်ဗျပြောမှဆိုရင်တော့အများစုကမထိုးမဲ့အခြေအနေပါအထူးဖြစ် KIN KIA လို့မွန်ပြည်သက်ပါတီလို့ပါတီဒီတနက်ကင်ဖွဲ့စည်းကြီးတွေကိုနိုင်မထိုးဆိုရဖြစ်ချင်းနေဖြစ်ပေါ်နေပါလေ KNU ကတော့ထိုးမယ်လို့ပြောပါတယ်အဲ့တော့ဒီအခြေအနေရဆိုရင်တနိုင်ငံလုံးပြစ်ခတ်ရစေးရေးဆိုတဲ့သဘောမြန်မာနိုင်ငံမှာတကယ်လက်တွေ့ပေါ်ဆောင်နိုင်ပါမလားအခုအခြေအနေတိုင်းဆိုရင်တော့ဖြစ်နိုင်မှုအလားအလာနောက်ဒီအခြေအနေနဲ့ပတ်သက်လို့သုံးသပ်ချက်တွေကိုကျွန်တော်တို့ပြီးခဲ့တဲ့ဆွေးနွေးပွဲတွေသူတို့ဆွေးနွေးခဲ့ကြတာတွေနဲ့ပတ်သက်လို့သုံးသပ်မှုတွေကိုကျွန်တော်ပြန်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်3ဖိတ်ခေါ်ထားပါတယ်ပထမဆုံးတူကတော့ဥအောင်မိုးစောဖြစ်ပါလေဥအောင်မိုးစောကတော့လူပေါင်းတက်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်ပါလေလူပေါင်းတက်ဒီမိုကရက်တစ်ပါတီဟာဆိုလို့ရှိရင်တစ်ချိန်တုန်းကဒီပါတီမြေပေါ်မှာနေပေမဲ့တရားမဝင်ကြီးညာခံရပြီးတဲ့နောက်ပိုင်းမှာဒီတိုင်းသာလက်နက်ကိုင်ဒေသတွေမှာနှစ်ဆယ်စုနှစ်နဲ့ကြာပြီးတော့သူတို့တွားပြီးတော့ခြေဆိုင်ခဲ့တဲ့အတွေ့အကြုံရှိပါလေအဲကြောင့်တိုင်းသာလက်နက်ကိုင်အဖွဲ့စည်းတွေရဲ့အခြေအနေကိုသဘောပေါက်မယ်ထင်ပါတယ်ကြောင့်မလို့ကိုအောင်မိုးစောကိုဖိတ်ခေါ်ထားပါလေနောက်တူကတော့ဒီတိုင်းသာဒီအပြစ်ခတ်ရစေးကိစ္စနဲ့ပတ်သက်ပြီးတော့မပြတ်ဆောင့်ကြည့်ပြီးတော့သတင်းရေးသားနေတဲ့စာနယ်ဇင်းသမားပါကိုဆိုင်းအောင်တွင်ဖြစ်ပါတယ်။အဲနောက်တတိယတူကတော့ TNL ခေါ်တဲ့လက်ရှိမြန်မာဆွေးရနယ်တိုက်ပွဲဝင်နေတဲ့ဒီတောက်ပလောင်လက်နက်ကိုင်အဖွဲ့ကပြောရေးဆိုခွင့်ရှိသူမိုင်းအိုက်ကျော်ဖြစ်ပါတယ်။သူတို့၃ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီ။ကျွန်တော်အရင်ဆုံးဦးအောင်မိုးစောဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးအောင်မိုးစောကြားပါလား
။ကြားပါတယ်ဗျာကြားပါ။
Okay ။ဦးအောင်မိုးစောခုနကကျွန်တော်ပြောသလိုပါပဲ။ဦးအောင်မိုးစောတို့အနေနဲ့ကဒီတိုင်းသားလက်နက်ကိုင်ဒေသတွေမှာလည်းတော်ကြာဖြတ်တန်းခဲ့မှုတဲ့အခါကျတော့အခုမပြေမလည်ဖြစ်နေတဲ့ကိစ္စပေါ့အဓိကဖြစ်နေတဲ့ကိစ္စအခုက10ဖွဲ့ရတော့လက်မှတ်ထိုးမယ်ပြောတယ်ဒါပေမဲ့အများစု10ဖွဲ့ကျော်လောက်ကတို့ကမထိုးနိုင်တဲ့အခြေအနေမျိုးဖြစ်နေပါတယ်တိုင်းသားတွေရဲ့စိတ်ထဲမှာစိုးရိမ်မှုကောင်းမှုဆိုဘယ်လိုများခံမှန်းမိပါလဲ
ဟိုကကျွန်တော်အမြင်ပေါ့နော်ကျွန်တော်အမြင်ကတော့အခုအနေထားရတော့တနိုင်ငံလုံးအပြစ်ခတ်ရစေးလို့ပြောလို့မရတော့တဲ့အခြေအနေဖြစ်တယ်လို့ကျွန်တော်ယူဆတယ်ပေါ့နော်တစ်ချက်နောက်နှစ်တစ်ချက်ကတော့အခုလက်မှတ်ထိုးမဲ့အင်အားစုတွေနဲ့ဒီလက်မှတ်မထိုးမဲ့အင်အားစုတွေကြားမှာဒီအပြစ်ခတ်ရစေးနဲ့ပတ်သက်လို့တွဲဆောင်ဆွေးနွေးရေးနဲ့ပတ်သက်လို့ချင်းကတ်တဲ့နီးနာပေါ့နော်ချင်းတက်ကနီးနာကွာခြားတယ်လို့ကျွန်တော်ယူဆပါတယ်အဲ့လိုကွာကျဲလို့ချင်းကတ်တဲ့နီးနာကွာခြားမှုအပေါ်မှာအခြေခံပြီးတော့အခုဒီထိုးမဲ့ဒီ KNU နဲ့အပါအဝင်ဒီလက်မှတ်ထိုးမဲ့ဆိုတဲ့အင်အားစုတွေရှိလာတယ်တစ်ဖက်ကလည်း KIO အပါအဝင်ဒီလက်မှတ်မထိုးသေးဘူးဆိုတော့အင်အားစုတွေရှိလာတယ်။ဆိုအဲ့နှစ်ခုရှိလာတယ်။ဆိုလက်မှတ်ထိုးမဲ့အင်အားစုတွေရှိတယ်လို့လက်မှတ်မထိုးမဲ့အင်အားစုတွေလည်းရှိလာတယ်။ဒါပေမဲ့လက်မှတ်မထိုးမဲ့အင်အားစုတွေကလည်းပဲဒီအစိုးရနဲ့တော့သူတို့ bilateral ထိုးဘယ်လိုကောင်းလဲအပြစ်ခတ်ရစရေးတွေ bilateral လုပ်ထားတာကတော်တော်ကြာနေပြီ။ဟုတ်ပြန်ပြီးတော့တကယ်တေးသေးချာချာတိုက်နေတဲ့အဖွဲ့အစည်းဆိုလို့ရှိရင်ဒီ KIO နဲ့ဒီမြောက်ပိုင်းရအဖွဲ့အစည်းတွေပြောလို့ရတာပေါ့နော်။ဆိုတော့ KIO နဲ့မြောက်ပိုင်းရအဖွဲ့အစည်းတွေကတစုံတရာဟိုပေါ့ဒီအစိုးရနဲ့အရင်အစိုးရနဲ့ပြည်လည်မှုရပြီးတော့ နားလည်မှုရှိနေတဲ့အချိန်မှာလည်းပဲဒီဘက်မှာတောင်ပိုင်းမှာရှိတဲ့ KNU ပါဝင်အင်အားစုတော်တော်များများကဒီဆဲစုနဲ့ချီပြီးတော့ဆက်ပြီးတော့ဒီဒီအစိုးရနဲ့ဆက်ပြီးတော့တိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေမျိုးကိုလည်းကျွန်တော်တို့ကြုံခဲ့ဘူးရတယ်ဆိုတော့အခုကတစ်ခါပြန်ပြီးတော့တမိုင်းပိတ်မကြသေးတဲ့တမိုင်းကတပတ်ပြန်လဲလို့ဖြစ်လာတယ်ဆိုတော့ကဟို KNU အပါဝင်အင်အားစုတော်တော်များများလက်မှတ်ထိုးမယ် KNU အပါဝင်အဲတချို့ဒီဒီအဖွဲ့အစည်းကြီးတွေကလက်မှတ်မထိုးဘူးဆိုတော့အဲ့လိုအခြေအနေမျိုးကိုပြန်ပြီးတော့ကြုံရတယ်ပေါ့နော်ချုပ်ကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆိုတာကအဲကျွန်တော်တို့ပြောလို့မရပြောလို့ရတဲ့အခြေအနေမရှိတော့ဘူးဟုတ်ကဲ့
ကွန်မှုဆိုခုနပြောသွားတဲ့အထက်မှာချင်းကပ်ပေါ်
တွေးဆုံဆွေးနွေးရေးဆိုတဲ့ကိစ္စတွေမှာဆက်ပါမလားမပါဘူးလားကျွန်တော်အဲ့ဒါကိုစောင့်ကြည့်ရမယ်လို့ထင်ပါတယ်
ကွန်မှုဆိုခုနပြောသွားတဲ့အထက်မှာချင်းကပ်ပေါ်မတူကြဘူးဆိုတဲ့အမြင်ကွန်မှုဆိုပြောပါတယ်ချင်းကပ်ပေါ်မတူကြဘူးဆိုတော့တို့နီးနာရမတူလို့ဒီပြဿနာဖြစ်တာလားဘလို့ကြောင့်လဲချင်းကပ်ပေါ်မတူဆိုတာဘယ်ချက်ကိုပြောရလဲခင်ဗ
ျဒီတနိုင်ငံလုံးအပြစ်ခတ်ရစေးလုပ်မယ်နောက်ပြီးလို့ရှိရင်တွေးဆုံဆွေးနွေးကိုသွားမယ်ဆိုတော့အခြေခံအချက်ပေါ်မှာတော့တူတာပေါ့နော်သို့တော်လည်းအပြစ်ကရစဲရေးကိုဘယ်လိုပုံစံဆလုပ်မလဲဆိုတော့ချင်းကပ်ပုံဘယ်အချက်ရရင်ဆလုပ်မလဲဘယ်အချက်မရရင်မလုပ်ဘူးလဲဆိုတဲ့အပေါ်မှာချင်းကပ်ပုံကွာပုံပြရတယ်လို့ကျွန်တော်အဲ့လိုယူဆပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုအောင်မိုးစောကိုပဲဆက်မေးကြပါလေကိုအောင်မိုးစောကြားပါလား
ဟုတ်ကဲ့ကြားရပါတယ
်ကိုအောင်မိုးစောခုနကကျွန်တော်ပြောသွားကျွန်တော်ခုနမေးလိုက်တဲ့အချက်တွေမှာမိကွန်လေးအဖြေမရလိုက်လို့ပါအဓိကတိုင်းသားတွေဘက်ကဒီ NCA ထိုးဖို့ကိစ္စမှာမထိုးနိုင်တဲ့တိုင်းသားတွေဘက်ကသူတို့ဘာလို့တွန်းဆုံနေရလို့ယူဆရပါလဲ
ကျွန်တော်အထင်ကတော့အခုဒီခုလုံးပြဿနာကဒီယုံကြည်မှုပဲလို့ကျွန်တော်ထင်ပါတယ်နော်ယုံကြည်မှုပဲလို့ထင်ပါတယ်ယုံကြည်မှုအပေါ်မှာအခြေခံပဲလို့ကျွန်တော်ယူဆရတယ်ဟိုတစ်ဖက်ကလက်မှတ်ထိုးမယ်ဆိုတော့အင်အားစုတွေကလည်းပဲအဲကျွန်တော်နားလေသလောက်ပေါ့နော်စပြီးတော့စကားပြောနေတုန်းအခြေအနေမှာစပြီးတော့စကားတုန်းကလည်းနှစ်နှစ်သုံးနှစ်ပေါ့နော်ဒီအစိုးရနဲ့စပြီးတော့စကားပြောတယ်စကားပြောတဲ့အချိန်တုန်းကသူတို့ကလည်းဟိုအခြေခံအဖြစ်တော့မယုံတဲ့အခြေခံမျိုးကစပြီးတော့စကားပြောတယ်ပြောရင်ပြောရင်နှစ်နှစ်လောက်ကြာနှစ်နှစ်သုံးနှစ်လောက်ကြာတဲ့အခါမှာဦးလက်ရှိ NCA ဆိုတဲ့ drug ကိုရတဲ့အထိဖြစ်လာတယ်လေဆိုတော့အဲ့အပေါ်မှာဆက်ပြီးဆွေးနွေးသွားမယ်ဆိုလို့ရှိရင်တော့တို့လိုချင်တဲ့အချက်ကိုရနိုင်တယ်လို့ဒီကျွန်တော်မြင်တာကတော့လက်ရှိလက်မှတ်ထိုးမယ်ဆိုတဲ့အင်အားစုတွေကလက်ခံမုံရတယ်ဒါပေမဲ့ခုနလို KIO အပါအဝင်မြောက်ပိုင်းအင်အားစုတွေကအဲ့လိုအချက်ကိုလက်ခံမုံမရဘူ
းဟုတ်ကဲ့
ဆိုတော့အဲ့ဒီနှစ်ခုကချင်းကပ်ပုံကွာချားတယ်လို့ကျွန်တော်ကအဲ့လိုယူဆတာပါ
ဟုတ်ကဲ့ကော်မှုဆိုလေလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာတော့ရှင်တူလေလိုက်ပေါ်ရောက်လာပါတယ်ကိုဦးကျော်လင်းရန်ကုန်မြို့ကပါပဲဦးကျော်လင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဦးကျော်လင်းဆွေးနွေးလို့ရပါတယ်
ဒီလူမြင်ညာရောဗျာပြောမယ်ဆိုလို့ရှိရင်ဟိုလူမပါဒီလူမပါပေါ့ဗျာဆရာကြီးအမြောက်ဝင်မယ်ဆိုတော့မှသာရုအကုန်ခေါ်ဖို့ခက်တာပေါ့အဲ့ဒီလိုဖြစ်ပြီးတဲ့အပြင်သူတို့တွေရဲ့နိုင်ငံဆက်ဆက်ဆွေးနွေးပွဲတွေရဲ့အခြေခံကိုတော့မဖန်နိုင်နိုင်မင်းနဲ့လက်နက်ကိုတခါလေးချတယ်ဆိုတော့အဲ့ဒီ agreement ညားလည်းပဲကျွန်တော်ပြောလို့ပါပဲဝါရီပြန် workshop ပေါ့ဗျာအဲကပ်ပြင်းပြီးတော့ဝါရီပြန်ကျပြန်ပြက်ထားလို့ပဲသူစပြင်းပြင်းညံ့ကြီးရလာတာမကောင်းပါဘူးဒါကြောင့်မို့ဆက်လုပ်မယ်ဆိုရင်တော့ဒီမိုကရေစီခွင့်ရတွေကိုအပြည့်အဝပေးနိုင်တယ်တကယ်ဆိုလို့ပဲလို့အပြည့်ဆုံးအကုန်လုံးဖော်နိုင်တဲ့အခြေအနေကြမှာဒါတော့အုံဆုံးကောင်းမယ်အနေထားလို့ကျွန်တော်အဲ့တော့ပဲမချင်ပြုချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဦးကျော်လင်းကျွန်တော်မေးခွန်းပြန်မေးချင်ပါလေဦးကျော်လင်းကြားပါလားခင်ဗျ
ဟုတ်ကဲ့
ဦးကျော်လင်းခုနကပြောသွားတဲ့အထက်မှာတကယ်တမ်းဒီမိုကရေစီဖြစ်တော့မှပြည့်ပြည့်စုံစုံဖြစ်မှဒီတကယ်တမ်းဆွေးနွေးလို့ရမှာဆိုအခုလက်ရှိအစိုးရညှိနှိုင်းနေတဲ့ပြစ်ခတ်ရစဲရေးတနင်္ဂနွေပြစ်ခတ်ရစဲရေးကတကယ်တမ်းလက်တွေ့အဖြစ်မဖြစ်နိုင်ဘူးလို့မြင်လာလားဘယ်လိုယူဆရလဲ
ဒီလိုရှိတယ်ဗျအဲ့ဒါတွေပတ်သက်ရင်ကျွန်တော်တို့62ခုနှစ်ကကျွန်တော်တို့ယူတာဆရာပေါ့ဗျယူချင်းတိုက်ကွန်ဒေါက်တာဆောင်းဝင်ဆရာပတိကံပြောသွားတယ်ဗျဘာပြောသွားလဲဆိုတော့ရှမ်းကိုပဲဖြစ်ဖြစ်ဘသူ့ကိုပဲဖြစ်ဖြစ်ဖက်ဒရယ်ဆိုတော့ပြောနေပြီမယ်အားလုံးဒီမိုကရေစီခွင့်ရတွေပြည့်ဝပေးနိုင်မှာဒီပြည်တော်စီရဲ့အရေကတရားအောင်လုပ်နိုင်မယ်ဆိုတဲ့အချက်ကကျွန်တော်နားလည်းမထွက်သေးဘူး။ဒါကြောင့်မို့လို့အားလုံးကဒီမိုကရေစီခွင့်ရတွေရတယ်ဆိုတာကအချိန်ကလူခွင့်ရတွေ၊စားရေးဝင်ရေးနေရေးတွေပါ။လူသားကြီးပေါ့ဗျာ။ဟာလေကျွန်တော်တို့ရှမ်းကလည်းရှမ်းပြည်ပြည်အုပ်ချုပ်လို့မဖြစ်ဘူး။မြန်မာမှာလည်းမြန်မာအာဏာရှင်အုပ်ချုပ်လို့မရဘူး။အဲ့ဒီလိုဘဝတွေကြမှာပြည်တော်စီတည်ရမယ်ဆိုတဲ့အချက်ပါ။ဒါကြောင့်မို့ရင်ကျွန်တော်တို့စစ်ဆေးဆွေးနွေးပွဲတွေကနိုင်ငံရေးမပြေလည်လို့တကြောင်အမေအမေဒီကောင်တွေကခဏလေးဖြစ်လေပြန်ပြက်လေဖြစ်သွားမယ်။နိုင်ငံရေးအခြေခံမခံရင်စစ်ဆေးဆွေးနွေးပွဲဆိုတာကလက်နက်ကလေးခဏမချတာတော့ခပြန်ချမချဘဲနဲ့ပြန်တိုက်ရင်ဒါကျွန်တော်တို့ကခဏရက်လိုက်ခဏတိုက်လိုက်နေအဲ့ဒါကျွန်တော်တို့ဂျိုင်းမှုမရဖြစ်မှာဆိုလို့ပ
ါဟုတ်ကဲ့ဒါပေမဲ့လည်းအခုကဆွန်းနှွေးနေတဲ့အဆင့်ကသူတို့ကပြစ်ခတ်ရေးဆေးအဆင့်လုံးပဲပြီးမှနိုင်ငံရေးဆွန်းနှွေးမယ်ဆိုရဲဒီအဆင့်နေနဲ့ပတ်သက်လို့ဦးကျော်လင်းဘယ်လိုမြင်လဲဒါကလက်တွေ့ကျရလားခုနပြောလို့အခုချိန်နေမှာဖြစ်နိုင်ရလား
လက်တွေ့မကျဘူးဆိုပြီးချုပ်ပါတီးရယူဆလို့နိုင်ငံပြည်လုံးလို့ပြီးမှလက်နဲ့နဲ့ပတ်သက်တဲ့ငင်းငယ်ဆွန်းနှွေးကိုကောင်းနေဆိုတဲ့ပါတီးကြီးတွေလည်းရှိတယ်ဗျလက်နဲ့ကိုင်းနေဖွင့်စည်းတယ်အခုကဒီကျွန်တော်တို့ဒီအရေးဆုံးဆွေးနွေးရအောင်လက်နက်ကိုချခိုင်းနေဆိုတဲ့အဆင့်ဒီ ဒီကျွန်တော်တို့ဟာနာမည်တော့မတက်ချင်တော့ဘူးပြတချို့ပါတီခေါင်းဆောင်ကြီးတွေပြောပြီးပြီအဲကျွန်တော်နိုင်ငံလို့လည်းလည်းမငယ်လို့ပဲဖြစ်မလဲတဲ့ဆိုတော့အဲ့ဒီပုံစံမျိုးလေးတွေနဲ့ကျွန်တော်တို့ဗမာပြည်ရဲဗျဟိုပြောမယ်ဆိုရင်တော့ဗျအကုန်လုံးလက်နက်ကင်နေရတယ်ဒါကြောင့်မလို့တပ်မတော်ဘက်ကလည်းတော်တော်လေးအကျဉ်းချက်ထက်ရဲစခုနခုနကစီဆိုရှင်အကြီးအလေးရှိထားတယ်ဒီစီဆက်ရှင်နဲ့လည်းဗမာပြည်ဟောလာဒီကိုယ့်ကနေကိုယ်အမှန်တော့ဆက်ဒီတာမီနေးရှင်းကတော်တော်ကျေတက်နေရကိုယ်ပိုင်အုပ်ချုပ်ခွင့်ဆိုတာကကိုယ်ပိုင်ပြည်ချောက်ခွတ်တုတ်ခွင့်နဲ့လည်းတော်တော်လေးတွေ့ရတယ်ဗျဒါမှမဟုတ်ကျွန်တော်အားလုံးဒီမိုကရေစီဝင်ရလို့ရှိရင်အားလုံးကပူးပေါင်းတဲ့ခါမှာအဆင်ပြေသွားတယ်ဒါမှမဟုတ်လို့ရှိရင်ကိုယ်ဗမာရှင်းလည်းအဆင်ပြေမှာမဟုတ်ဘူးဗမာနဲ့တခြားလူတွေလည်းအဆင်ပြေမှာမဟုတ်ပါဘူ
းအဲ့လိုပြောချင်တာပါဟုတ်ကဲ့ဗျဦးကျော်လင်းကျေးဇူးပါခင်ဗျကျွန်တော်နောက်ထပ်သတင်းရှင်တူလေးလိုင်းပေါ်မှာရှိနေပါတယ်မတ်ရွှေထင်နိုင်ဟုတ်ပါလားခင်ဗျမတ်ရွှေထင်နိုင်ကြားပါလားဟုတ်ကဲ့မတ်ရွှေထင်ဆွနေလို့ရပါတယ်ခင်ဗျာကိုအောင်မိုးစောဦးအောင်လူပေါင်းတဲ့ပါတီကဦးအောင်မိုးစောတော့ဒီလိုင်းပေါ်မှာရှိပါတယ်မင်းများကျင်လဲမင်းများလို့ရပါတယ်ဟု
တ်ကဲ့ဟုတ်ကဲ့ရှင်ကျွန်မထင်တာကတော့လေဟိုလက်မမဖြိုးနေအပ်ဖွဲ့ကြတော့နော်သူတို့ရဲ့မိုးပြစ်တဲ့ပါတီရဲ့အခင်အုံရဲ့ဂျန်နဲ့ဖွင့်နေအလုံးအားတကယ်သူတို့လိုကျင်တဲ့စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့ဖြစ်ဒီနေ့ကလူတရားလုံးလုံးမြောက်ရေးတိုင်းနာလူမျိုးဒီမိုကရေစီအစီအမံရရှိရေးမျိုးသားတပ်တူပြည်ပေါ်ပြန်ထောင်ခွင့်အဖြစ်ဝါရရှိတဲ့ဆန္ဒကိုနော်လက်ရှိတဲ့ central ပြည်တော်ဆိုဒီဆုံးနေတဲ့အချိန်မရနိုင်တယ်လို့သူလည်းမမထုံးနိုင်ဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျမတ်ရွှေထင်ကျေးဇူးပါခင်ဗျကျွန်တော်ကိုအောင်မိုးစောကိုပြန်ပြီးဖိတ်ခေါ်ချင်ပါတယ်ကိုအောင်မိုးစောကြားပါလားခင်ဗျကြ
ားတယ်ဗျာကြားတယ်ဗျ
ကိုအောင်မိုးစောရေခုနကကျွန်တော်ဒီခုနကဥကျော်လင်းတို့ဘာလို့ပြောသွားတဲ့အထက်မှာကျွန်တော်ထပ်မေးချင်ပါတယ်ဦးဟိုလူမပောက်ဘူးဒီလူမပောက်ဘူးဆိုရယ်ပြဿနာပေါ့အခုဆိုလို့ရှိရင်ဒီကိုကန်ပြဿနာ TNL ဒီတက်ဖွဲ့တွေကိုသူတို့ဒီ NCA လက်မှတ်ထဲမှာပြီးမထိုးဘူးဆိုရယ်ကိစ္စကလည်းအကြောင်းချက်တစ်ခုဖြစ်နေပါတယ်အဲ့ဒါကလည်းကျွန်တော်ကြားတော့ဒီစစ်တပ်ဘက်ကပြဿနာလို့သိရတဲ့ခါကျတော့အခုဒီ NCA ကိစ္စမှာမြန်မာအစိုးရဘက်ကကြုံနေရတဲ့အခက်အခဲကတက်ကျဲရပ်တည်မှုကြောင့်လို့ပြောနိုင်လားအစိုးရကိုယ်တိုင်ပြဿနာရှိရလားအဲ့ဒါအဲ့ဘက်နဲ့ပတ်သက်လို့ဘယ်လိုသုံးသပ်ချက်ပေးချင်ပါလဲ
ဟိုကျွန်တော်အထင်ကခုနသုံးသပ်တယ်လို့ပါပဲခုနဟိုပါတချို့အဖွဲ့အစည်းတွေပေါ့သူတပြင်းတအောင်ပလောင်တို့နောက်တစ်ခုကဒီ AA တို့နောက်တစ်ချက်ကဟိုပါတော့ကိုကန့်တို့အဲ့ဒီအဖွဲ့အစည်းတွေကိုမပါရတဲ့အခြေခံလည်းအကြောင်းချက်တစ်ခုပါကောင်းပါနိုင်ပါလေ။နောက်တစ်ခုကကျွန်တော်ပြောချင်တာကဒီသူတစ်ဖြင့် KNU ပဲဖြစ်ဖြစ် KIO ပဲဖြစ်ဖြစ်ဒီမွန်ပြည်သက်ပါတီပဲဖြစ်ဖြစ်ဒီ KMPP ပဲဖြစ်ပေါ့ဒီအင်အားစုအားလုံးဟာဒီ therapy တောင်စုနဲ့ပတ်သက်လို့ရှိရင်တော်တော်ခိုင်မာတဲ့အင်အားစုတွေအကုန်လုံးကတော်တော်ခိုင်မာတဲ့အင်အားစုတွေလို့ကျွန်တော်တို့အဲ့လိုပဲယုံကြည်ပါတယ်ကျွန်တော်တို့ဖြတ်တန်းခဲ့ရတဲ့အတွေ့အကြုံလက်တွဲပြီးလုပ်ခဲ့ရတဲ့အတွေ့အကြုံအရဒီအင်အားစုကြီးတွေအားလုံးကဒီ therapy တောင်စုဒီဆောင်ရွက်နဲ့ပတ်သက်လို့အတော်ခိုင်မာတဲ့အင်အားစုကြီးတွေဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်။သို့တော်လည်းပဲအခုလက်မှတ်ထိုးရေးမထိုးရေးကိစ္စမှာတော့ဒီအင်အားစုတွေကဒီထိုးဖို့မထိုးဖို့ကိစ္စမှာကွဲပြားကြတယ်ပေါ့နော်။အဲ့လိုကွဲပြားကြတဲ့ကိစ္စကတော့ကျွန်တော်အထင်ကတော့နီးနာလို့ဟိုပါပေါ့နီးနာရကွဲပြားတာလို့ပဲကျွန်တော်ယူဆတယ်ဖယ်ရယ်ပြည်တော်စုအပေါ်မှာတိဆောက်ခြင်းမတိဆောက်ခြင်းပြောမှာကွဲပြားခြင်းမဟုတ်ဘူးလို့ပဲကျွန်တော်ယူဆတယ်နီးနာရလို့ပြောတဲ့နေရာမှာဥပမာအားဖြင့်ခုန၃ဘွဲ့ပေါ့နော်ဒီ၃ဘွဲ့ပါရေးမပါရေးမှာဖြစ်နိုင်ခြေရှိတာကတော့ KNU အပါဝင်အားစုတွေကဟိုပါပေါ့လက်မှတ်ထိုးမယ်စကားပြောမယ်ပြောရင်းနဲ့မှအစိုးရကိုဒီ၃ဘွဲ့ကိုအာမခံနိုင်အောင်သူတို့စ조사သွားမယ်ဆိုရယ်ယူဆချက်ရှိကောင်းရှိနိုင်တယ
်ဟုတ်ကဲ့ဟုတ်ကဲ့
တစ်ဖက်ကလည်း KIO ဘက်ကယူဆတဲ့တချို့အင်အားစုတွေကလည်းပဲအားလုံးပါကိုပါရမယ်ဆိုရယ်အယူဆဖြစ်ကောင်းဖြစ်နိုင်တယ်ကျွန်တော်ဒါကြောင့်ကျွန်တော်ပြောတာကနီးနာရကွဲပြားခြားနားတာဖြစ်နိုင်တယ်ဒီအင်အားစုတွေအားလုံးကတော့ကျွန်တော်နားလည်မှုကဒီဖယ်ရပီတော်စုတိဆောက်ရေးတရားရဲ့တန်းတူရင်းနဲ့ကိုပိုင်ပြထန်းခွင့်အပေါ်မှာတကယ်ကိုခိုင်မာတဲ့အင်အားစုတွေဖြစ်တယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုပဲနားလဲပါတယ
်ကျွန်တော်တို့ကအဲ့မှာတစ်ချက်ကနည်းနည်းလေးတစ်ချက်မေးချင်တာကကော်မူဆော့ပဲမေးချင်တာကအခုပြစ်ခတ်ရဆေးရေးလုတ်ပါတယ်လုတ်ပြီမဲ့လေဥမာဆိုရှင်ကချင်ဘက်မှာရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဒီကြားထဲမှာဖြစ်နေတာအခြေအနေမျိုးတွေကြုံလာပါတယ်နောက်တစ်ချက်ကကော်မူဆော့ခုနကပြောသွားတဲ့အထက်မှာတိုင်းသားတွေဘက်ကဖရယ်ပြောင်စုတိဆောက်ဖို့လိုလာတယ်မြမအစိုးရဘက်ကလည်းဖရယ်ပြောင်စုဆိုတဲ့ကိစ္စကိုသူတို့ပြောပါတယ်ဒါပေမဲ့လို့အစိုးရဘက်ကနေပြီးတော့ဒီလက်ရှိတပ်မတော်ကသူတို့ရဲ့တပ်ကဖရယ်တပ်ဖြစ်ပြီးသားပါဆိုတဲ့အသုံးအနှုန်းတွေရှိပါတယ်အဲ့တော့ဒီအခြေအနေပေါ်မှာခြေလျောင်ညှိနိုင်မှာမလားအခြေအနေက
ကျွန်တော်နားလည်မှုတော့ပေါ့နော်ကျွန်တော်နားလည်မှုတော့သူတို့ NCA drop ထဲမှာလည်းပါပြီးသားလို့ထင်ပါတယ်ဒီ therapy တောင်စုတိဆောက်ရေးနဲ့ပတ်သက်လို့ဒီနိုင်ငံရေးရစကားပြောတဲ့အခါမှာဆက်ပြီးတော့ဆွေးနွေးသွားမယ်ဆိုတဲ့အချက်ကိုအားလုံးကလက်ခံပြီးသားဖြစ်တယ်လို့ကျွန်တော်တို့အဲ့လိုပဲနားလည်တယ်ဒီဖယ်ရယ်ပြည်တော်စုကဘယ်လိုဖယ်ရယ်ပြည်တော်စုမျိုးလဲ Ferro Damro, Below Ferro Damro, Bules, Radu, the Gama Bioade, the Gama Bioade, the Kaja, the Fed position, Diki Jamadiade, Damu Kesa, and Luna Fedja, Time Be Sunima, Yama Kesa, New Ripshabar. So the Azu Rima Biona, General Nanga Padi, Jama, or my Ferro Bionzu, Disau Yisura, Yivua Tunida Chinema, Shibi Melu, Diki Jaja, Below Ferro Bionzu, Disau Mesuraga. ကျွန်တော်ထိုင်စကားမပြောကြရသေးဘူးဆိုတော့ဒီလိုကိစ္စမျိုးတွေကနိုင်ငံရေးရာတွဲဆုံဆွေးနွေးတဲ့ပွဲတွေမှာပဲထိုင်ပြီးတော့စကားပြောရမှာဖြစ်တယ်လို့ကျွန်တော်တို့နားလေတယ်နောက်တစ်ခုကအခုဒီတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလို့ပြောတာကကတ်ရှုပ်ရှုပ်ကြီးလို့ကျွန်တော်နားလေတယ်ဘာကြောင့်လဲဆိုတဲ့အခါကျတော့ဒီ KNU နဲ့လည်းပဲဘိုင်လက်ထရယ်ကအပြစ်ခတ်ရပြီးသွားပြီ။မွန်ပြည်တဲ့ပါတီလိုအဖွဲ့အစည်းမျိုးနဲ့လည်းပဲဘိုင်လက်ထရယ်ကအပြစ်ခတ်ရပြီးသွားပြီ။နောက်ကရပီပီလိုနဲ့ဒီနောကသူတို့လုတ်ခဲ့တဲ့နောက်ပိုင်းမှာပြတ်သွားတယ်။အခုနောက်ထရယ်သူတို့လုတ်ပြီးသွားပြီလို့ကျွန်တော်ယူဆတယ်။ဆိုတော့အင်အားစုတော်တော်များများနဲ့ကတကယ်တမ်းပြောမယ်ဆိုရင်အစိုးရနဲ့ကဘိုင်လက်ထရယ်ဘိုင်လက်ထရယ်အကုန Aino achine mu alma, the car tabio, then I know Picayas, Lama Tobo, Gaysama Jaro, Toy Matuya, who doesn't Adela. So, like a dog, then I know Picayas, Matuba, Melu, Jane, a poor in Negale, where Munjit that body do body mu Nega, let the bilateral lobby, so like a jaro. โอ้เนเน่นาเลยอ่ะรอแค่เดโอเคแล้วเจอรู้กูไนกาเนเน่นาดีดีเกษตรเนี่ยนิสสะสะชื่อนี่แหละลูกเนี่ยกูไนกาเนเน่นาเลยอ่ะแค่เดโดยตัวเลยเว้ยเจอเปล่าเจอนาก็รอตะพั่วเว้ยจังแกจังแกน่ะพั่วเว้ยจังแกจังแกตรงเว้ยจังแกจังแกไอ้หลูจังแกมั้ยสูรุษิยโดกูตะไนกาอภิเคยัดเสยยีหลูเปล่ากูตลอดแค่บาเลย
โอเคจนอกูTNL
MyIJ ကြားပါလားခင်ဗျာဟုတ်ကဲ့ကြားပါတယ်ဟုတ်ကဲ့
โอเคမိုင်းအချောအတန်ကောင်းကောင်းမကြောက်ဘူးခင်ဗျာမိုင်းအချောအဲ့တော့ဒီအခုလည်း NCA ကိစ္စနဲ့ပတ်သက်လို့ဒီတိုင်းသားတွေဘက်ကတချို့အကြောင်းပြတာ TNL တွေကိုကိုကန့်လို့မပါတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထောက်ပြတာရှိပါတယ်ခင်ဗျာဒါနဲ့ပတ်သက်လို့ TNL တွေကရောဒီ NCA ကိစ္စနဲ့ပတ်သက်လို့ဘယ်လောက်ထိမျှော်မှန်းထားလဲဝင်ထိုးဖို့စိတ်ဆန္ဒရှိလား
โอเคဒီ NCA နဲ့ပတ်သက်ပြီးမှဒီငွေကြေးတိုင်းသားတွေအားလုံးကလိုင်းစားကြီးလာခံမှတကြိမ်လော်ကီလာမှကြီးလာခံမှတကြိမ် ตัวชาวซุนนี่ล่ะเลยตัวชาวเซเซซุนนี่ล่ะเลยซุนนี่ล่ะเลยปอมมาแล้วสู้เอ็นซีมูจังขึ้นล่ะเลยจริงเอสซีบีเนี่ยวิตุลีซีอ่ะตัวมูจังตัวตุนนี่มูยาแต่ไอ้น้องไปมาก็สู้ยาเบกะดีตะชุกก็เนี่ยทูเมนตัวเปิ้นไปจันทาเมนเนี่ยล่ะวะเนาะดีเอสซีปอมมาก็เนาะจนก็ท่องกันเลยจนก็ตัวตุเยแล้วมาทูกูเลยอศีติชื่อเลยแต่แม้
ဒီဘုတ်ညာညီစားတဲ့မူရရဆိုရင်ဒီအားလုံးပါဝင်မှာမိုင်းထူပါဘုနော်ဟုတ်ကဲ့အဲ့ဒါကတီအန်နယ်လေးရဲ့ရည်ရည်ချက်ကလည်းအားလုံးပါမှာလက်မှတ်ထူပါဘောနော်မိုင်းအချောကျွန်တော်ဖုန်းပြန်ခေါ်ပါမယ်ခင်ဗျာလီလိုက်ဖုန်းအတန်မကောင်းလို့ပါကျွန်တော်နောက်တော့နောက်ဒီပင်တန်ဆွေးနွေးမဲ့တီဦးကိုဆိုင်းအောင်လည်းဖိတ်ခေါ်ကြပါလေကိုဆိုင်းအောင်လည်းကြားပါလားခင်ဗျာ
โอเคကြားပါတယ်ခင်
ဆိုရဘက်က MPC ဘက်ကတာဝန်ရှိသူတွေကတော့သူတို့ပြောနေတာ NCC ကိုမရရအောင်ဒီရုပ်ကော်ဝဲမတိုင်ခင်မှာသူတို့ဆက်လုပ်သွားမယ်ထိုးမယ်ဆိုတဲ့ NCC ဖြစ်အောင်လုပ်မယ်ဆိုတဲ့သဘောမျိုးတော့တက်ရောက်နေပါတယ်ခင်ဗျာတကယ်တမ်း NCC ဆိုတဲ့အနှစ်သာရတနင်္ဂနွေလုံးပြစ်ခတ်ရစေစာချုပ်ဆိုတဲ့အနှစ်သာရမြည်ပါမလားဒီအချိန်တွေက
ဟိုပါလေကျွန်တော်စဉ်းစားတာကျွန်တော်အမြင်ရဆိုရင်ဒီလိုနိုင်ငံရဲ့အစိတ်ပိုင်းတစ်ပိုင်းပါပဲဖြစ်ဖြစ်အေဂျင့်တော်တာတော့ကောင်းတယ်ပါသို့တော့သုံးသားတာဒီကရစီဒူရာမျိုးဖြစ်နေတယ် SC ဒူရာမျိုးဖြစ်နေတယ်အခုထိုးဖို့ ready ဖြစ်တယ်ဆိုတဲ့အဖွဲ့ခုနှစ်ဖွဲ့ပေါ့နော်ဒါ RCSS ကလည်းတေးကြတယ်လို့ပြောလို့မရတဲ့အသေးအားမျိုးရှိတယ်ကျွန်တော်ဒါကျွန်တော်ဒီရှမ်းတိုင်းဝိုင်းကိုမေးကြည့်တလောက်ပေါ့လေဟို order margin ဆိုတဲ့အတိုင်းဒါဖြစ်နေတယ်ဆိုတော့ဒီ27ဖွဲ့မှာခုနှစ်ဖွဲ့ဆိုတာတော့ဒီပြောရမယ်ဆိုတော့ဒီနိုင်ငံလုံးဆိုင်ရာပြစ်ခတ်ရစေးလို့သုံးနှုန်းရတာတော်တော်လေးခက်တဲ့အခြေအနေမျိုးတွေ့ရတယ်ကွာဒါဟို RCSS ပါလိုက်လဲရှစ်ဖွဲ့ပေါ့ဒါပေမဲ့လောလောဆယ်သူအနေနဲ့ order margin ဖြစ်နေတဲ့အနေအထားမှာဆိုတော့27ဖွဲ့မှာ9ဖွဲ့ရတော့ဘလို့မှနိုင်ငံလုံးဆိုင်ရာပြစ်ခတ်ရစေးလို့ခေါ်ဖို့ကဒါခက်တယ်ကွာဘာဖြစ်လို့လဲဆိုအခုလို့ကျွန်တော်တို့ရှမ်းပြည်နယ်အတွင်းမှာဟိုပဲတိုက်ပွဲတွေရှိတယ်နောက်ဒီ Nazi ဖက်မှာဆိုရင်ဒါတိတဲ့အတိုင်းပဲတကယ်ဟိုပြင်းပြင်းထန်ထန်ဟိုဖြစ်နေတဲ့အနေအထားမျိုးတွေဖြစ်နေတော့ဒီတက်ပိုပြင်းထန်လာမှတော့ဆိုရင်နေရာတဲ့ခြေနေမျိုးတွေတွေ့နေရတယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကမထိုးတဲ့အဖွဲ့တွေပေါ့မထိုးတဲ့အဖွဲ့တွေကပြောမယ်ဆိုရင်တော့နှစ်နှစ်သုံးနှစ်လောက်ဇက်တိုက်ဒီမြန်မာဆိုရတောင်းအောင်ရှိသူတွေနဲ့သူတို့တပ်ဖက်ကရောလူတွေနဲ့ထိုက်တွေ့ရဲဆွေးနွေးရဲပြောကြဆိုကြတယ်အဓိကယုံကြည်မှုဒီ trust building ပေါ့မတည်ဆောက်နိုင်တာလားတိုင်းသားတွေမထိုးတဲ့တိုင်းသားတွေဘက်ကဘာလို့တွန့်ဆုတ်တာလဲအဓိက
အဓိကကတော့ကျွန်တော်နားလဲတာတော့ယုံကြည်မှုတည်ဆောက်ဖို့ကြိုးစားတယ်ဒါပေမဲ့ယုံကြည်မှုတည်ဆောက်ဒီနေ့တော့ဝေးသွားနေတဲ့ကိစ္စမျိုးတွေအများကြီးပဲကြာဥမာဖိနိဘက်လုံးလိုက်ဟိုဘောလေဟိုသိုးသစ်တွေဆဲတိုက်ပွဲတွေဖြစ်လိုက်နောက်တစ်ခါတခြားဘောပြတစ်ဖက်မှာလည်းဟိုနိုင်ငံရေးဖိနိဘက်လိုကိစ္စမျိုးတွေကြောနေတယ်တိုင်းရင်းသားတွေကလိုချင်တာကဒီချိန်ခံဥပဒေကိုပြင်ပြီးမှဒီဖက်ဒရယ်ပြည်တော်စုလိုဟာမျိုးတွားနေတယ်တစ်ဖက်မှာလည်းဥမာချိန်ခံဥပဒေကာကွယ်ရေးဥပဒေမူကြမ်းဆိုတဲ့ဟာမျိုးဆိုရဘက်ကနေထုတ်လာလိုက်ပေါ့လေတစ်ဖက်ကဖက်ဒရယ်ပြည်တော်စုလိုပြောတယ်တစ်ဖက်မှာလည်းဟိုပင်လုံးမူတွေနဲ့ဒီတော့တကယ်ကိုစကြဘဖြစ်တဲ့ဟိုအမျိုးသားတာနာဆိုတဲ့ဟာမျိုးထုတ်လာလိုက်ဆိုတော့တော်တော်လေးကိုယုံကြည်ရခက်တယ်ကြာစိတ်ရည်ရောလက်တွေ့ဒီဥပဒေကြောင့်ရောအဲ့ဒီအနေထားမျိုးတွေကြောင့်ပဲကြာနေတယ်လို့ကျွန်တော်အနေနဲ့ထင်တယ်ဗျ။အ
ဲ့တော့ယုံက
ြည်နောက်တော့ဒီမထိုးမဲ့မထိုးမဲ့အဖွဲ့တွေတော်တော်များများကလည်းပြီးခဲ့တဲ့အစိုးရလက်ထက်မှာတဖွဲ့ချင်းတွေလိုက်ပြီးအပြစ်ရပြီးတာဖူပြီးတာအဖွဲ့တွေဖြစ်နေတာလည်းတွေ့ရတယ်ဆိုတော့တို့အနေနဲ့ဥမာလူလားကြီးလားကလို့ဟာမျိုးနဲ့ကြုံရမှလည်းကြောက်တယ်လို့ကိုနှကားလေးရမ်းမှလည်းကြောက်တယ်ဆိုတော့ဒီဘုံပြလဲတွေ့နေရတယ်
ဟုတ်ကဲ့အဲ့ဒါယုံကြည်မှုကင်းမဲ့တဲ့ပြဿနာပေါ့နော်ကျွန်တော်တရရှင်တူဖိတ်ခေါ်ခြင်းမှာလဲကိုကျော်ဘိုးတထောင်ကိုကျော်ဘိုးတော်ကြားရပါလားခင်ဗျဟုတ်ကဲ့ကိုကျော်ဘိုးတော်ဆွေးနွေးလို့ရပါလဲတူတူတူပေါ့
ပြဿနာရဲ့အရင်အမြင်ကိုပဲတင်ပြစီမှာရယ
်ဟုတ်ကဲ့ပါ
ပထမတစ်ချက်အနေဖြင့်တမ်တော်ဒီကြီးဆုံးလက်နက်ကိုင်ဖွေးစီဖြစ်ယူပြီးပြည်တွင်းစစ်ရေးစီအတွက်တာဝန်အများဆုံးရှိပါသည်ဒီခုနှစ်အတွက်စေအုံစေဘီလီယံတောင်းဆောင်အပ်ပိတရာဒီစစ်စစ်ကြီးမှာသူတို့တမတော်မုန်ခဲ့တာကိုရပါတယ်။နိုင်ငံခြားမှာစစ်လက်နက်တစ်စင်းရဝယ်ရတယ်၊တမတော်ကောင်းဆောင်တဲ့ဒေါ်လာမျိုးပါရလေတည်းဒီ။ဘုန်းကြီးပြည်စစ်ဒီတမတော်အတွက်ပြည်စင်မျိုးစုံနဲ့အကျုပ်ပြည့်နေတဲ့ဖြင့်ပြည်စစ်ကိုရက်စလို့ဒီဆန္ဒမရှိဘူးလို့ကြောက်ပါတယ်။ဒုတိယတစ်ချက်အနေဖြင့်ကရှင်ပြည်နယ်မှာလက်နက်ကိုင်ဖွဲ့စည်းများမှာတရားစရာပေါ်ကျွာလာတော့ကရှင်ပြည်နယ်အားကတ်တွေထုတ်ဆုပ်ထားရန်ဆန္ဒရှိနေသည်။ရှင်ပြည်ရှိပိုင်းရှိရှင်းမြောက်ပိုင်းတို့တွင်မင်းစွာနဲ့ဆက်လို့ရတချို့အဖွဲ့အစည်းများမှာအကျိုးရှိနေကြသည်သူပြည့်ရထိုးဧရိယာများတွင်တပ်ပွဲများပြုဆောင်ရန်မမြင်သေးပါတတိယအချက်အနေဖြင့်ညချင်းဆက်ချုပ်တွင်အချို့အဖွဲ့များကိုတပ်မတော်ကခြံလှဲထားခြင်းမှာပြည်တွင်းစစ်ကိုမွေးထလူမွေးထလူဖြစ်ပါသည်ကရှင်တပ်ထနာချုပ်ကိုအားရှိတင်နန်းသား23ယောက်တင်ဆုံးသူရှိအမြောင်းနဲ့ပြည်ရစားခြင်းမှာလည်းပြည်တွင်းစစ်ကိုမွေးထခြင်းလို့ဖြစ်ပါတယ်ဒါကြောင့်တနင်္ဂနွေလုံးနီးချင်းဆက်စုကိစ္စမှာတန်တာလက်နက်ကင်တပ်ဖွဲ့များအကြားမချက်ကိုသောအောင်တမ်တော်မှာပြည်ပြင်းပြင်းဆောင်ရွက်လိုက်ခြင်းဖြစ်ပြီးဟုမိမိအနေဖြင့်ထင်မြင်တုံ့တက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်ပူတော်ကျေးဇူးပါခင်ဗျာကျွန်တော်ဒီ TNL ကမိုင်းအကျော်လီလိုင်းပေါ်ပြင်ရောက်နေလို့ပါမိုင်းအကျော်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့မိုင်းအကျော်ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်အခု TNL ရဲ့ရည်တည်ချက်ပေါ့အခုဆိုရင်ပြောမယ်ဆိုရင်ထိုးမဲ့ဖွဲ့ရှိတယ်မထိုးမဲ့ဖွဲ့ရှိမယ် TNL ကလက်ရှိအဖြစ်ပြောမယ်ဆိုရင်ဂျန်နယ်ဖွဲ့တွေနဲ့မတူတာကကိုကန့် TNA ကလက်ရှိဆိုရနဲ့တိုက်ပိုးတွေဖြစ်နေတယ်ပြောမှဆိုရင်နှစ်ဖက်တော်မှာအပြစ်ခတ်ရစေးယူလို့မရတဲ့အနေအထားမျိုးမှာကြုံနေရပါတယ်ဒီအချိန်ကအလားလာကအပြစ်ခတ်ရစေးလုပ်နိုင်မယ့်အနေအထားရှိရလားဘ누구ဘက်ကပြက်ကွက်နေလို့လဲ TNL ဘက်ကကြောင်းလားတပ်ဘက်ကကြောင်းလားဘ누구ကြောင်းလို့ယူဆရပါလဲအခုတိုက်ပိုးတွေဖြစ်နေတဲ့ကိစ္စ
ဟုတ်ကဲ့ဒီ
ဘာကြောက်လဲဆိုတော့ပြည်နောက်ဆုံးအချိန်တွေအရာကြည့်မယ်ဆိုတော့ကျွန်တော်ဒေတာမာဒီတမတွေအကုန်လုံးထူချတယ်အခုလာပြီးတဲ့အချိန်ကျတော့ဒီနေရာဒေတာတောက်လျှောက်မှာတနတကားအလိုမှာအမျိုးပုံစံတွေအနေနဲ့မှရှိနေတယ်အဲကြောင့်မို့ဒီစီချင်ရလည်းပဲလူမချောချလို့ရမှာမဟုတ်ဒီပုံစံတိုင်းပေါ့နော်အဲဒါကတော့ဆောင်ချရတော့တော်လေးခက်တော့တယ
်အခုကဒီတိုင်းဆိုလို့ရင်တော့ TNL နဲ့ကကိုကန်နဲ့ပဲဖြစ်ဖြစ် TNL နဲ့ဖြစ်ဖြစ်တကြီးငင်းငယ်ဆွေးနွေးဖို့အပြစ်ခတ်ရစေးဆွေးနွေးဖို့အလားလာအောင်ဘယ်လိုရှိလဲ TNL ဘက်ကတုံ့တက်ချက်ရ
လာလာရကတော့ဒီကျွန်တော်ရဲ့ရည်တူချက်ရဆိုရင်ဒီ NC မူကြမ်းကိုလက်ခံတယ်ဘောတူတယ်ဒီအလုံးတိုင်းလားအလုံးပါဝင်မှလက်မထူမယ်ဆိုလဲကျွန်တော်ပဲမှာထူဖို့အဆင်ပြေရှိတယ်အလုံးတိုင်းလားအလုံးပါဝင်ပြီးမှလက်မထူဘူးဆိုတော့ကျွန်တော်ကတော့ဒီကူရဲ့ကျွန်တော်ရည်တူချက်တိုင
်းအစိုးရဘက်ကအစိုးရဘက်က TNL ကိုဆက်သွယ်နေတဲ့အခြေအနေမှာကောနောက်ဆုံးအခြေအနေဘယ်လိုရှိပါလဲ
နောက်ဆုံးအချိန်ကတော့ဆိုပြရဒီဖုန်းဖုန်းအနေတို့အကြောင်းကြားလာရှိတယ်အဲ့မှာကျွန်တော်အစစ်တမဖြစ်သေးဘူးအချင်းပြီးကြတော့ကျွန်တော်စီဝေးဖြည့်ပြီးလို့စီဝေးလုပ်ပြီးလို့ရှိရင်တော့ကျွန်တော်ပြန်ပြီးပြောမယ်ဆိုရင်တော့ဒီအခုဆိုရင်ကျွန်တော်ကစီဝေးလုပ်ဖို့ကျွန်တော်နှစ်ဖက်ညီညာရမယ်နေထားကြည့်တယ်ဒါပေမဲ့တို့ကပြန်ပြီးမှဆက်တယ်လာတော့မရှိသေးဘူး
ဟုတ်ကဲ့ပါခင်ဗျာမိုင်းအကျော်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ daily life season ချိန်လက်ဆစ်သွားလို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ဥအောင်မူစော်ကိုဆိုင်းအောင်လွင်မိုင်းအကျော်နဲ့တော်ရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season တင်ပါကျွန်တော်ကွန်ပြီးပ
ါကိုသားညုံ season တင်ဆက်တဲ့စနေညဓာတ်ရိုက်လေးလိုင်း season ကိုပြန်လည်နားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့ radio နဲ့ရုပ်မြင်သံကြား season တွေကို internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်နိုင်ကြပါတယ်ရှင်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရတယ်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။VOA ရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ညနေဘက်6နာရီကနေ9နာရီထိနာယူဝဲတိုးချက်ထုတ်လွှင့်ပေးနေတဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ကြံနေသေးတဲ့ချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာစနေနေ့ကနေစည်းမထားဆံအုံများဖွဲ့ရဲ့ MSF ရဲ့စေယုံတစ်ခုလေကြောင်းကနေဘုံကျဲတိုက်ခိုက်ခံခဲ့ရတဲ့အတွက်ကလေးငယ်၃ဦးအပါဝင်16ဦးသေဆုံးခဲ့ရတယ်လို့ MSF အဖွဲ့ကြီးကပြောပါတယ်။ Kunduz ကစေယုံမှာသေဆုံးသူတွေထဲမှာ MSF ဝန်ထမ်းက12ဦးပါဝင်နေတာပါ။ American စစ်ဖက်ကတော့ဒီစေယုံဝန်ထမ်းမှာအာယုံဦးအချင်းလေကြောင်းတိုက်ခိုက်မှုလုပ်တယ်လို့ပြောပါတယ်။ American ကာကွယ်ဝန်ကြီး Ashton Carter ကဒီဖြစ်စဉ်မှာထိခဲ့ရသူအာယုံလုံးအတွက်ဆုတောင်းပေးနေကြောင်းနဲ့ဒီခြေခွဲဝက်ဖြစ်နဲ့ပတ်သက်ပြီးအာဖဂန်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုနဲ့တည်တည်ချာချာစုံစမ်းစစ်ဆေးမှုတွေကိုလုပ်နေပြီလို့စနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရုရှားစစ်လေယာဉ်တွေဟာစနေနေ့ကစီးရီးယားနိုင်ငံမြောက်ပိုင်းကအကြမ်းဖက်သမားတွေခြေကုပ်ယူထားတဲ့နေရာတွေနဲ့တခြားပြစ်မှတ်တွေကိုဘုံကျဲတိုက်ခိုက်ပါတယ်။အခုလိုလေကြောင်းတိုက်ခိုက်မှုလုပ်တာဟာနောက်နိုင်ငံထောက်ပံ့ပေးနေတဲ့သဘုံဖွဲ့တွေကိုအဓိကပြစ်မှတ်ထားဘုံကျဲနေတယ်လို့ဝေဖန်မှုတွေရှိနေပေမဲ့ရုရှားကဆက်လက်ပြီးတိုက်ခိုက်သွားမယ်လို့ဆိုပါတယ်။စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းမှာဂျပန်နိုင်ငံသားတယောက်တနက်နေ့ပြစ်ဒဏ်ခံရတာဒါဟာသူတို့လက်ချက်ဖြစ်ပါတယ်လို့ IS အကြမ်းဖက်အဖွဲ့ကကြေညာလိုက်ပါတယ်။အရင်ရက်နိုင်ငံကလည်းဓာကားမြို့မှာအီတလီနိုင်ငံသားအကူအညီပေးအဖွဲ့လှူဒါန်းသူအသက်ခံရတာလည်းသူတို့လက်ချက်ဖြစ်တယ်လို့ဆိုပါတယ်။အင်ဒိုနီးရှားနိုင်ငံမှာတောင်မီရှိုအာကနေဆက်ပြီးမီးတွေလောင်ကျန်းနေတာမို့ထွက်လာတဲ့ထူထဲတဲ့မီးခွန်းတွေဓာတ်တွေကိုစင်ကာပူနိုင်ငံမှာခံစားနေရပါတယ်။
တဲ့ရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရမှုကကိုရဲကောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်ကျမကတော့နန္နာချက်ပါ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.